Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မနက်ခင်းဖြစ်ပါစေဗျာ။ Washington မြို့တော် View American တန်ကနေ2015ခုနှစ် September 8ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ line meter 3040နဲ့49ရိုးကနေစတင်အသံလွှင့်နေပါပြီခင်ဗျာ။ဒီမနက်အတွက်စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာမနက်ခင်ဗျခင်ဗျာကျွန်တော်ကတော့ဇော်ဝန်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အချစ်အလယ်ပိုင်းဒေသကဒုက္ခတွေထောင်နဲ့ချီပြီးလက်ခံသွားမယ်လို့ပြင်သစ်နဲ့ဗြိတိန်နိုင်ငံတွေကပြောပါတယ်ယူကရိန်းအရေးလေးပွင့်ဆိုင်ဆွေးနွေးဖို့ပြင်သစ်သမ္မတကတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကျင်းပမယ့်ရွေးကောက်ပွဲအတွက်မက်ဆယ်စီယိုမှုတွေကိုဒီကနေ့စတင်တော့မှာဖြစ်ပါတယ်ဒီလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရဲကောင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါသတင်းတွေနောက်ပိုင်းနားဆင်ရမယ့်အထဲမှာတော့သတင်းမီဒီယာကောင်စီရွေးကောက်ပွဲနဲ့ပတ်သက်ပြီး
ခုလတ်တလောရှိနေတဲ့စာနေသိန်းကောင်စီယာယီကနေတော့တကယ်ဆက်ပြီးတော့လုတော့မယ်စာနေသိန်းကောင်စီပေါ်ထွက်လာပြီးတိုင်အောင်အဲ့ဒီကောင်စီရဲ့မိခိုကင်းကင်းလုံးလုံးမှုရှိရှိအလုံးလုံးနိုင်တဲ့အရေးအခြေကိုမမြင်တဲ့အတွက်ကန့်ကွက်တာပဲ
။ပြည်မြန်မာအဖွဲ့ကဥက္ကဋ္ဌစာရေးဆရာမမတ်တီတာစမ်းချောင်းပြောတော်တာဖြစ်ပါတယ်။ဒီအကြောင်းကိုမကြခင်နားဆင်ရဖို့ရှိပါတယ်။ဒါပြင်ရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်လောင်းတချို့မဲဆဲစီယုံရေးစီးမြင်းတွေချိုးဖောက်တယ်ဆိုပြီးNLD ပါတီကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတိုင်ကြားလိုက်တဲ့အကြောင်းတခါကမ်ဘောဒီးယားမှာရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တဦးမြန်မာနိုင်ငံကိုပြန်ဖို့ကြိုးစားနေတဲ့အကြောင်းအပါအဝင်ရန်ကုန်မှာမနေ့ကကစားသွားတဲ့မြန်မာနယူးဇီလန်ရေဘေးရန်ပုံငွေဘောလုံးပွဲအခြေအနေတွေကိုနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ကိုရဲကောင်တို့ကကြေညာပေးမှာဖြစ်ပါတယ်ဗျာ
စစ်ပွဲတွေနဲ့ရင်ဆိုင်နေရတဲ့အရှိလေပိုင်းဒေသကဒုက္ခသည်ပေါင်းထောင်နဲ့ချီပြီးလက်ခံသွားမယ်လို့ပြင်သစ်နဲ့ဗြိတိန်နိုင်ငံတို့ကတင်းလာနေမှာသဘောတူလိုက်ပါတယ်။ဒါပေမဲ့အခုရပိုင်းနေအတွင်းဂျာမနီနိုင်ငံထဲကိုဒုက္ခသည်တွေအလုံးအင်းနဲ့ဝင်ရောက်နေကြတဲ့အတွေ့အဲ့ဒီပြောဆိုမှုကိုသိငယ်သွားစေပါတယ်။ပြင်သစ်နိုင်ငံအနေနဲ့လာမယ့်နေ့အတွင်းဒုက္ခသည်ပေါင်း24,000လက်ခံသွားမယ်လို့သမ္မတဖန်ဆွာအိုလန်းကပြောကြားလိုက်ပြီးဗြိတိန်နိုင်ငံအနေနဲ့ကတော့လာမယ့်9နှစ်အတွင်းတူရကီဂျော်ဒန်နဲ့ဆီးရီးယားနိုင်ငံတို့မှာရှိနေကြတဲ့ဒုက္ခသည်စခန်းတွေကဆီးရီးယားဒုက္ခသည်20,000ကိုလက်ခံသွားမယ်လို့ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကပြောပါတယ်အားနွယ်တဲ့ကလေးငယ်တွေနဲ့မိဘမဲ့ကလေးတွေကိုဦးစားပေးခေါ်ဆောင်သွားမယ်လို့လည်းဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကပြောပါတယ်ဥရောပတိုက်ဟာဒုတိယကမ္ဘာစစ်နောက်ပိုင်းအကြီးမားဆုံးရွှေ့ပြောင်းဒုက္ခသည်တွေအရေးနဲ့ရင်ဆိုင်နေရတာဖြစ်ပြီးဟန်ဂရီနိုင်ငံကိုဖျက်ပြီးပုံမူချမ်းသာကြွယ်ဝတဲ့ဂျာမနီနဲ့စကန်ဒီနေးဗီးယားတိုင်းပြည်တွေကိုသွားလို့ကြတဲ့ဒုက္ခသည်တွေကိုဟန်ဂရီအစိုးရကဟန်တားနေတာဖြစ်ပါတယ်အဲ့ဒီလိုအတားအဆီးတွေရှိနေတဲ့ကြားကပဲအစိုးရနဲ့ဒေသခံတွေကစားစရာရေနဲ့ကလေးငယ်တွေအတွက်ကစားစရာအယုတ်တင်နဲ့ကြိုးစုံနေကြတဲ့အတွက်ဂျာမနီနိုင်ငံထဲကိုဒုက္ခသည်တွေအလုံးအင်းနဲ့ဝင်ရောက်နေကြတာဖြစ်ပါတယ်
ဗြိတိရှ်လေတက်ဟာစီးရီးယားနိုင်ငံမှာ IS အစ္စလာမစ်စစ်သွေးကြတွေကိုပြီးခဲ့တဲ့လကပထမဆုံးအချိန်ဖြင့်တိုက်ခိုက်ခဲ့ရမှာဗြိတိနိုင်ငံသား2ဦးအပါအဝင် IS စစ်သွေးက3ဦးသေဆုံးခဲ့တယ်လို့ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကတင်လာနေကပြောလိုက်ပါတယ်။ပြီးခဲ့တဲ့ August 22ရက်နေ့ကဗြိတိရှ်လေတက်ကနေပြုလုပ်ခဲ့တဲ့မောင်းနှင်မဲ့လေယာဉ်နဲ့တိုက်ခိုက်မှုဟာမိမိကိုယ်ကိုခုခံကာဝယ်မှုတစ်ခုသာဖြစ်ပြီးတော့ဗြိတိနိုင်ငံအနေနဲ့လက်နက်ကင်တိုက်ခိုက်မှုတွေပြုလုပ်ဖို့ဒီပုဂ္ဂိုလ်ချုပ်ကကြံစည်ညွှန်ကြားနေတာကိုထင်ရှားတဲ့အထောက်အထားတွေတွေ့ရှိခဲ့လို့ပြုလုပ်ခဲ့တာဖြစ်တယ်လို့ဒေးဗစ်ကင်မရွန်ကပြောပါရယ်။ Ray Rakhan ဆိုသူနဲ့အခြားပြည်ထောင်နိုင်ငံသားတို့ဥပါဝင်တဲ့လူ3ဦးဟာစီးရီးယားနိုင်ငံမှာ IS အဖွဲ့ရဲ့ယာယီမြို့တော်လို့သတ်မှတ်ထားတဲ့ Raqqa မြို့အနီးမှာမော်တော်ယာဉ်နဲ့ခီးသွားနေစဉ်ခုလိုတိုက်ခိုက်ခံရပြီးသေဆုံးခဲ့တာဖြစ်တယ်လို့သူကပြောပါရယ်။
ယူကရိန်းနိုင်ငံရှေ့ပိုင်းမှာဖြစ်ပွားနေတဲ့ပဋိပက္ခအဆုံးသတ်ရေးရရှိထားတဲ့ငြိမ်းချမ်းရေးသဘောတူညီချက်လက်တွေ့အကောင့်ထဲပေါ်ဆောင်တဲ့အနေနဲ့ဂျာမနီရုရှားယူကရိန်းနိုင်ငံတို့နဲ့လေးပွင့်ဆိုင်ဆွေးနွေးဖို့ပြင်သစ်သမ္မတဖရန်ဆွာအိုလန်းကတောင်းဆိုလိုက်ပါတယ်။ဒါဟာရုရှားအပေါ်အနောက်အစုကချမှတ်ထားတဲ့ပိတ်ဆို့ရေးယူမှုတွေပြန်လည်ရုပ်သိမ်းရေးရည်ရွယ်ပြုလုပ်မဲ့ဆွေးနွေးမှုလည်းဖြစ်ပါတယ်။စက်တင်ဘာလ15ရက်နေ့မှာစတင်မဲ့ကုလသမဂ္ဂအထွေထွေညီလာခံမတိုင်ခင်ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာခဲရုရှားသမ္မတဗလာဒီမီယာပူတင်ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုနဲ့ပဲရစ်မြို့မှာတွေ့ဆုံရေးအတွက်သူ့အနေနဲ့အဆိုပြုလိုကြောင်းတနင်္လာနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတအိုလန်းကပြောပါတယ်။တွေ့ဆုံပွဲရဲ့အဓိကရည်ရွယ်ချက်ဟာယူကရိန်းအစိုးရနဲ့ရုရှားကကြောရနောက်ခံပေးထားတဲ့ခွဲထွက်ရေးသဘောအဖွဲ့တွေကြားပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကဘယ်လိုရက်စ်နိုင်ငံမင်းစ်မြို့မှာရရှိခဲ့တဲ့ငြိမ်းချမ်းရေးသဘောတူညီချက်ဘယ်အဆင့်မှာရှိနေသလဲအဲ့ဒါကိုအမှန်တကယ်အကောင့်ထဲဖော်ဆောင်မှုရှိရလားဆိုတာကိုသုံးသပ်ကြဖို့ဖြစ်တယ်လို့သမ္မတအွန်လိုင်းကပြောပါတယ်ငြိမ်းချမ်းရေးဖြစ်စဉ်တွေဟာလွန်ခဲ့တဲ့သတင်းပတ်အနည်းငယ်အတွင်းတိုးတက်မှုရှိနေပြီးမင်းစ်သဘောတူညီချက်ကိုလေးစားလိုက်နာတဲ့သဘောတွေ့ရတယ်လို့လည်းသူကပြောပါတယ်
American သမ္မတဘာရက်အိုဘားမားဟာတနင်္လာနေ့မှာကြားရောက်တဲ့အလုသမားနေအားလိုက်ရက်ကိုဂုဏ်ပြုတဲ့အနေနဲ့ဗဟုအစိုးရစီမှာ contract နဲ့အလုပ်လုပ်နေတဲ့ဝန်ထမ်းပေါင်း3သိန်းအတွက်လကအပြတ်မခံရဘဲစေခွင့်ယူနိုင်မယ်ဆုံးဖြတ်ချက်ကိုအတည်ပြုပေးလိုက်ပါတယ်။ Democratic Party ဝင်တဦးဖြစ်တဲ့ Obama ဟာသမ္မတအဖြစ်တာဝန်ယူတဲ့နောက်ဆုံး16လအတွင်းမှာ Republican Party တွေထိန်းချုပ်ထားတဲ့လွှတ်တော်မှာအလို့သမားတွေတောင်းတက်တာချောင်ကြီးတွေအဆုံးဖြတ်ချက်အတွက်အဆိုပြုချက်တွေတင်သွင်းခဲ့ပေမဲ့အတိုက်ခံတွေဘက်ကပယ်ချခြင်းခံခဲ့ရပါတယ်။ Boston မြို့မှာကျင်းပတဲ့လုံသားသမ္မတအဖွဲ့တွေစုဝေးပွဲမှာ2019ခုနှစ်ကစပြီးဗဟုအစိုးရနဲ့ contract စာချုပ်ချုပ်ပြီးအလုပ်လုပ်နေတဲ့ဝန်ထမ်းအားလုံးကိုတစ်နှစ်စာအထိလစာမဖြတ်ပဲဈေးကွင်းကို9ရက်အထိပေးဖို့သမ္မတအမိန့်ကိုအဲ့ဒီခန္ဓာတက်လာဖို့လာရောက်နေစဉ် Air Force 1လေးပေါ်မှာပဲလက်မှတ်ရေးထိုးလိုက်ပြီလို့အိုဘားမားကပြောကြားခဲ့တာပါဒီဈေးကွင်းယူနိုက်တဲ့ဝန်ထမ်းအနေနဲ့သူတို့ကိုယ်တိုင်နဲ့သူတို့ရဲ့သားသမီးမိဘခင်မောနေရဲ့မိသားစုဝင်တွေကိုပြည့်စုံဆောင်ရှောက်နိုင်ဖို့အချိန်ပိုရမှာဖြစ်တယ်လို့သိရပါတယ်တိုက်ခန့် Republican Party ဝင်တွေဟာအလွတ်လုံနေတဲ့ American တွေပေါ်စဉ်ဆက်မပြတ်တိုက်ခိုက်နေကြတယ်လို့လည်းသမ္မတ Obama ကပြောလိုက်ပါတယ်။စီးပွားရေးအဆင့်မြင့်မားတဲ့နိုင်ငံတွေထဲမှာ American ပြည်ထောင်စုသာဝန်ထမ်းတွေအတွက်လာကမဖြတ်ပဲစစ်မှားရေးခွင့်ဒါမှမဟုတ်မီးပွားခွင့်တွေရဖို့အာမခံချက်မပေးနိုင်တဲ့တခုတည်းသောနိုင်ငံဖြစ်တယ်လို့လည်းသမ္မတကဆိုပါတယ်။
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံတွင်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေကိုဒီကနေ့စက်တင်ဘာလ10ရက်နေ့မှာတရားဝင်စတင်ကြတော့မှာဖြစ်ပါတယ်ရွေးကောက်ပွဲမတိုင်ခင်ရက်60အလိုမှာမဲဆွယ်စည်းရုံးမှုတွေကိုခွင့်ပြုမယ်လို့ရွေးကောက်ပွဲကော်မရှင်ကကြီးညာချက်ထုတ်ပြန်ထားတာဖြစ်ပါတယ်ရွေးကောက်ပွဲဝင်ရောက်ရှင်ပြန်ကြမယ့်ကိုယ်စားလှယ်လောင်းတွေရဲ့အမည်စင်းတင်သွင်းလွှာတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဩဂုတ်လ31ရက်နေ့မှာစစ်ပစ်စီသွားပြီဖြစ်ပြီးပယ်ချခံရတဲ့ကိုယ်စလေလောင်းနေရဲ့အယူခံလော်တွေကိုကြားနာစစ်ဆေးနေပါတယ်အပေခံရတဲ့ကိုယ်စလေလောင်းတွေကိုတော့တတ်မှတ်ထားတဲ့အသက်မပြည့်တာနိုင်ငံသားမိဘနှစ်ပါးကမမွေးတာနောက်မြန်မာနိုင်ငံမှာတစ်ဆက်တည်းဆယ်နှစ်မနေတာစတဲ့အချက်တွေနဲ့ပယ်ချခံရတဲ့သူတွေများတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတူက VOA ကိုပြောကြားထားခဲ့ပြီးဖြစ်ပါတယ်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြင်ကြမဲ့နိုင်ငံရေးပါတီပေါင်း93ခုရှိပြီးပြည်သူ့လွတ်တော်ကိုယ်စလေလောင်းက1982ဦးအမျိုးသားလွတ်တော်ကိုယ်စလေလောင်း913ဦးတိုင်းရင်းသားလူမျိုးလွတ်တော်ကိုယ်စားလှယ်လောင်း163ဦးအပါအဝင်တိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်လောင်း3504ဦးအလုံးစုစုပေါင်းတင်သွင်းထားတဲ့ကိုယ်စားလှယ်လောင်း6189ဦးရှိနေပါတယ
်ကမ္ဘောဒီးယားနိုင်ငံမှာအသက်ရှင်ကျန်နေတဲ့ခမာနီခေါင်းဆောင်ခေါင်းနှစ်ဦးကိုကကုလသမဂ္ဂကထောက်ခံထားတဲ့ဆက်ရာဇဝတ်တရားရုံးမှာရုံးတင်ဆက်ဆဲလျက်ရှိတဲ့နေရာမှာတရားလိုရှိနေတွေဘက်ကတသက်ပြဖို့ခတ်ခဲတဲ့လူမျိုးတုံးသက်ပြမှုဆွဲပြက်ဆွဲချက်ပြက်ဆဲချက်ဆွဲချက်တွေကြားနာဆက်ဆဲမှုတွေကိုတနင်္လာနေ့ကစတင်ခဲ့တယ်လို့သိရပါတယ်။အသက်ရှင်ကျန်နေတဲ့ခမာနီခေါင်းဆောင်ခေါင်းနှစ်ဦးဟာဆက်ရာဇဝတ်မှုနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုနှစ်ခုအတွက်အပြစ်ရှိတယ်လို့ပြီးခဲ့တဲ့နှစ်ကခုံရုံးကဆုံးဖြတ်ခဲ့ပြီးနှစ်ဦးလုံးကအယူခံဝင်ထူထားသူတွေဖြစ်ပါတယ်။အခုစစ်ဆေးနေတဲ့လူမျိုးတုံးတပ်ဖြတ်မှုဆွဲချက်ဟာတမ်မြန်ကမ်ဘောဒီးယားပြည်သူတွေအစုလိုက်အပြုံလိုက်တပ်ဖြတ်ခံရတဲ့အဖြစ်အပျက်ပေါ်ရည်ရွယ်တာမဟုတ်ဘဲနဲ့လူနည်းစုအုပ်စုနှစ်စုဖြစ်တဲ့ချမ်လူမျိုးမွတ်စလင်တွေနဲ့ကမ်ဘောဒီးယားမှာနေထိုင်တဲ့ဗီယက်နမ်လူမျိုးတွေကိုလူမျိုးတုံးတပ်ဖြတ်ဖို့စ조사ခဲ့တဲ့အတွက်ဖြစ်တယ်လို့သိရပါတယ်။ကမ်ဘောဒီးယားနိုင်ငံမှာခဏမှနီအစိုးရအုပ်ချုပ်ခဲ့တဲ့1985ခုနှစ်ကနေ1989ခုနှစ်အတွင်းမှာအများဆုံးတပ်ဖြတ်မှုခံခဲ့ရတာတော့နိုင်ငံရဲ့လူကြီးအများစုဖြစ်တဲ့ခမာလူမျိုးတွေဖြစ်ပါတယ်။
ကိုရီးယားစစ်ပွဲကြောင့်တောင်နှင်းမြောက်ကိုရီးယားနိုင်ငံကနှစ်ပေါင်း60ကျော်ကွဲကွာနေတဲ့မိသားစုတွေပြန်လည်ပေါင်းစည်းရေးအစီအစဉ်ပြန်လည်စတင်နိုင်မှုရည်ရွယ်ပြီးနှစ်ဖက်ကိုယ်စားလှယ်တွေဟာတနင်္လာနေ့ကဆွေးနွေးမှုတွေကိုစတင်ခဲ့ကြပါတယ်။အခုနောက်ဆုံးတစ်ချိန်ပြန်လည်ပေါင်းစည်းရေးကိုဘယ်ချိန်ဘယ်နေရာမှာလုပ်မယ်ဆိုတာကိုဆွေးနွေးဖို့အတွက်ပမုံကျုံးကအပြစ်ခတ်ရဆေးသဘောတူညီယူထားတဲ့ကြေးရွာမှာနှစ်ဖက်ကြက်ချင်းတွေအရာရှိတွေတွေ့ဆုံခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
။နယူးယောက်မြို့ဖလက်ရှင်မီရိုမှာတနင်္လာနေ့ကကျင်းပပြုလုပ်ခဲ့တဲ့ US Open Tennis ပြိုင်ပွဲမှာDundell Grand Slam Champions Stan Wawrinka ကပြိုင်ဘက် Donald Rahm ကို6-4, 1-6, 6-3, 6-4နဲ့အနိုင်ရရှိသွားပြီးတော့ Quarter Final ပွဲစဉ်တွေကိုတတိယအကြိမ်ဖြစ်တဲ့သွားခဲ့ပါတယ်။အမျိုးသမီးပြိုင်ပွဲတွေမှာတော့ Germany နိုင်ငံသူ Sabai Lisicki က Romania နိုင်ငံသူ Samina Hopp ကို6-0, 6-5, 6-2နဲ့အနိုင်ရရှိသွားခဲ့ပါတယ်။ Direct from Washington The Voice of America
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုရဲကောင်တို့ကကြီးညာပြီးသွားခဲ့တာဖြစ်ပါတယ်အခုကဆက်ပြီးတော့သတင်းဆောင်ပါတွေနဲ့သတင်းလွှာတွေကိုတင်ဆက်ပြီးတော့မှာပါအရင်ဆုံးတော့သတင်းမီဒီယာကောင်စီနဲ့ဆိုင်တဲ့သတင်းနဲ့ကိုစားကြပါတယ်။စာနယ်ဇင်းကောင်စီယာယီကိုမကြမီပြောင်းလဲဖွဲ့စည်းဖို့စီစဉ်နေတဲ့သတင်းမီဒီယာကောင်စီရွေးချယ်ရေးနဲ့ပတ်သက်ပြီးမြန်မာသတင်းသမားတွေအကြအငင်းပွားမှုတွေဖြစ်ပေါ်နေပါတယ်။သတင်းမီဒီယာကောင်စီဝင်တွေရွေးချယ်မှုအတွက်ဤဥပဒေမှာဖော်ပြထားတဲ့အချက်တွေနဲ့ရွေးချယ်ရေးဆိုင်ရာကျင့်သုံးမဲ့လုံထုံးလုံနည်းတွေအပေါ်မှာဝေဖန်မှုတွေထွက်ပေါ်ခဲ့ရမှာပဲမြန်မာအဖွဲ့ကမနေ့ကကန့်ကွက်လိုက်ပါတယ်။ VOA မြန်မာဘိုင်းကသတင်းတောက်မေခကသတင်းပေးပို့ထားပါတယ်ခင်ဗျာ။
သတင်းမီဒီယာကောင်စီရွေးကောက်ပွဲနဲ့ပတ်သက်ပြီးရွေးချယ်တင်မြောက်တာမှာပြန်ကြားရေးဝန်ကြီးဌာနရဲ့ဩဇာလွှမ်းမိုးမှုတွေရှိနေတာကြောင့်သတင်းမီဒီယာကောင်စီရွေးကောက်ပွဲအပေါ်ပန်မြမအဖွဲ့ကကန့်ကွက်လိုက်ပါတယ်။ပန်မြမအဖွဲ့ဥက္ကဋ္ဌဆာရေးဆရာမမတ်တီရာစန်းချောင်းကကန့်ကွက်ရတဲ့အကြောင်းရင်းကိုခုလိုပြောပြပါတယ
်။သတင်းမီဒီယာဥပဒေထဲမှာကသတင်းမီဒီယာကောင်စီနဲ့ပတ်သက်တဲ့ဆက်အလက်တချို့ဟာအင်းဒီနေ့မှာလွတ်လပ်နိုင်တဲ့အနေအထားမရှိတာကိုစပြီးကြေညာမိတော့ပေါ့နော်အဲ့ဒီအချိန်လုံးတွေကလည်းသတင်းမီဒီယာဥပဒေနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့ပြောခဲ့တာရှိရယ်အခုကျတော့လည်းဒီကောင်စီကိုပြန်ဖွဲ့စည်းတဲ့အချိန်မှာအဲ့ဒီဥပဒေတွေနီးဥပဒေတွေနဲ့အညီလောက်တာလည်းအင်မတန်အားနေတာကိုသွားတွေ့ရတယ်ပေါ့နော်အခုလက်တလောရှိနေတဲ့စာနေသိန်းကောင်စီကြီးကနေနောက်တကယ်ဆက်ပြီးတော့လုပ်တော့မယ်စာနေသိန်းကောင်စီပေါ်ထွက်လာတဲ့တိုင်အောင်အဲ့ဒီကောင်စီရဲ့မိခိုးကင်းကင်းလုံးလုံးမှုရှိရှိအလုံးလုံးနိုင်တဲ့အရေးအခြေကိုမမြင်တဲ့အတွက်ကန့်ကွက်တာပဲ
သတင်းမီဒီယာကောင်စီရွေးကောက်ပွဲနဲ့ပတ်သက်ပြီးပြည်တွင်းမီဒီယာတစ်ခုဖြစ်တဲ့11 media ကလည်းရွေးချယ်မှုအပေါ်ကန့်ကွက်ကြောင်းကြေညာချက်တစ်စောင်ထုတ်ပြန်ထားတယ်လို့11 media editor ချုပ်ကိုဝေဖြူကပြောပါတယ်ကြေညာချက်မှာလွတ်လပ်တဲ့အဖွဲ့အစည်းတစ်ခုမဖြစ်တဲ့စာနယ်ဇင်းကောင်စီယာယီကသတင်းမီဒီယာဥပဒေကိုရေးဆွဲပြဋ္ဌာန်းခဲ့ကြောင်းဒီပြင်သတင်းမီဒီယာကောင်စီဥပဒေကိုရေးဆွဲပြဋ္ဌာန်းပြီးရွေးကောက်ပွဲကျင်းပဖို့အတွက်ပြန်ကြားရေးဝန်ကြီးဌာနနဲ့အတူရွေးချယ်တင်မြှောက်ရေးအဖွဲ့ကိုခန့်အပ်ထားကြောင်းရွေးချယ်တင်မြှောက်ရေးအဖွဲ့ကိုခန့်ထားပြီးစီမင်းစီကံများရေးဆွဲတဲ့အပေါ်မှာလည်းဤဥပဒေနဲ့ဥပဒေပါအချက်တွေကိုကြော်လွန်ပြီးလှုပ်ဆောင်ထားကြောင်းကြေညာချက်မှာဖော်ပြထားပါတယ်ဒီလိုဝေဖန်မှုတွေဖြစ်နေပေမဲ့စာနယ်ဇင်းကောင်စီယာယီအဖွဲ့ဝင်လည်းဖြစ်မြန်မာချန်နယ်လေးကွန်ရဲ့ဗဟိုကောမဒီအဖွဲ့ဝင်တက်ဦးလည်းဖြစ်တဲ့ဦးမြင့်ကျော်ကတော့သူ့အမြင်ကိုခုလိုပြောပြပါတယ
်ညာကဘယ်လောက်ထိဟိုမြန်တာလဲဘယ်လောက်ထိလွတ်လပ်လဲဆိုတဲ့ဟာတော့လက်ရှိအခြေအနေမှာတော့လက်ရှိရောက်နေတဲ့အနေအထားအရတော့ဒီဟာဒီလောက်လုံနိုင်တာကတော့ဒါအကောင်းဆုံးလုံနိုင်တဲ့ဟာလို့ပဲကျွန်တော်ထင်ပါတယ်တကယ်တမ်းဟိုဝေဖန်ပြောဆိုကြတဲ့လူတွေတကယ်တမ်းကျတော့ဝင်ပြီးတော့ဝင်ရင်းခံနိုင်တဲ့လမ်းတွေလေးရှိတယ်တကယ်တမ်းကျတော့ကောင်းစီကိုအာဏာရှိတဲ့အဖွဲ့အစည်းလို့ယူဆပြီးတော့လုံမှန်ကွင်းရှိတဲ့အဖွဲ့အစည်းလို့ယူဆပြီးပြောနေတာတကယ်တမ်းကျတော့ကိုယ်တိုင်ကာဝင်ပြီးလုပ်ဖို့ကလည်းပုံရေးကြည့်တာပေါ့နော်အဲ့လိုဝင်လုပ်ကြည့်တဲ့အခါမှာအန်တက်ရှိငင်ဆိုင်နေရတဲ့ဟိုအခက်ခဲတဲ့အခြေအနေတွေနားလည်လာတာဒါလဲဆိုတော့ကျွန်တော်တို့တွားနေတဲ့ဟာကဒီမိုကရေစီစံနှုန်းနဲ့ဒီမိုကရေစီစနစ်နိုင်ငံရေးရလဲအဲ့ဒီအဆင့်ကိုမရောက်သေးဘူးအဲ့လိုပဲမီဒီယာမှာလဲအဲ့ဒီအခြေအနေမရောက်သေးဘူးတခါလေမှာတခြားသောဟိုဥရောပပြည်ထောင်စုဘာလို့လဲလားတိုင်းရင်တော့ပွဲလွင်နေတာမျိုးကြီးရှိနေဒါပေမဲ့အဲ့ဒါတွေကဟိုမီဒီယာတစ်ခုလည်းလည်းမဟုတ်ဘူးစာနယ်ဇင်းကောင်တီတစ်ခုလည်းမဟုတ်ဘူးကျွန်တော်တို့နိုင်ငံရေးတစ်ခုလုံးဖြစ်စဉ်တစ်ခုလုံးရောက်နေတဲ့အနေအထားလဲ
လက်ရှိမှာနိုင်ငံသားသတင်းထောက်များအသင်းမှသတင်းတောက်တဲ့အနေနဲ့သတင်းမီဒီယာကောင်စီရွေးချယ်ရေးဆိုင်ရာစီမင်းအရာဝင်ရောက်ရွေးချယ်ခံခွင့်မပေးထားတဲ့အပေါ်မှာဝေဖန်မှုတွေလည်းထွက်ပေါ်လို့နေပါတယ်ဒီအပေါ်မှာနိုင်ငံသားသတင်းထောက်များအသင်းမှဥက္ကဋ္ဌဦးအောင်လာထုံးကတော့အခုလိုပြောပြပါတယ
်နိုင်ငံသားသတင်းဌာနအနေနဲ့ပြောမယ်ဆိုရင်တော့ကျွန်တော်စီးစလောက်ကျွန်တော်အင်ဂျင်နိုင်ငံတွေကနော်စာနယ်ဇင်းကောင်စီတွေမှာလည်းနိုင်ငံသားသတင်းဌာနမှာလုပ်နေတဲ့နိုင်ငံသားတွေကတူးရှင်းတယောက်ချင်းအနေနဲ့ပုံကြတာတွေ့ရပါတယ်အခုကျွန်တော်ကိုယ်တိုင်လည်းအဲ့ဒီ interim best council မှာပါပါတယ် general use ခဲ့တဲ့ဥပဒေပေါ်ဒီ media law ဟာသိရတာပါလို့မရတာမဟုတ်ပါဘူးခင်ဗျာ။ဒူရှင်တယောက်ချင်းနေနဲ့ဝင်တန်ခွင့်ရပါတယ်ခင်ဗျာ။ journalist တယောက်နေနဲ့ပေါ့
။သတင်းမီဒီယာကောင်စီဝင်ရွေးချယ်ရေးအဖွဲ့ကိုဩဂုတ်လ31ရက်နေ့ကဥက္ကဋ္ဌဦးမော်တန်တာဝန်ယူပြီးအဖွဲ့ဝင်9ဦးနဲ့ဖွဲ့စည်းထားပါတယ်။သတင်းမီဒီယာကောင်စီကိုအဖွဲ့ဝင်29ဦးနဲ့ဖွဲ့စည်းမှာဖြစ်ပြီးရွေးချယ်မဲ့ကောင်စီဝင်29ဦးမှာသတင်းမီဒီယာသမားများခေါင်းစဉ်ဖြင့်14ဦး၊သတင်းအေဂျင်စီများမှ2ဦး၊စုစုပေါင်းသတင်းမီဒီယာနဲ့ပတ်သက်ပြီး15ဦးနေရာသတ်မှတ်ထားကြောင်းကျန်14ဦးကတော့နိုင်ငံတော်သမ္မတလွတ်တော်နှစ်ရက်ကဥက္ကဋ္ဌတွေကအဆိုပြုမဲ့၃ဦးအပါဝင်အခြားနယ်ပယ်ကလည်းပါဝင်ရွေးချယ်ခံရမှာဖြစ်ပါတယ်။စာနယ်ဇင်းကောင်စီယာယီ၃နှစ်တာကာလအတွင်းမှာသတင်းမီဒီယာဥပဒေကိုရေးဆွဲနိုင်ခဲ့သလိုသတင်းမီဒီယာကျင့်ဝတ်28ချက်ကိုလည်းရေးဆွဲခဲ့ပါတယ်။ရွေးကောက်ပွဲဆိုင်ရာသတင်းရေးသားချင်းဆိုင်ရာကျင့်ဝတ်တွေကိုအထွေထွေရွေးကောက်ပွဲဆိုင်ရာကော်မရှင်နဲ့ညှိနှိုင်းပြီးပြီးခဲ့တဲ့လကပဲ ထုတ်ပြန်နိုင်ခဲ့ပါတယ်။အစိုးရနဲ့မီဒီယာအချင်းချင်းကြားဖြစ်ပွားခဲ့တဲ့ပြည်ပခါတွေကိုတရားရုံးမရအောင်အမှုပေါင်း86မှုကိုစေစပ်ညှိနှိုင်းပေးနိုင်ခဲ့တယ်လို့အဲ့ဒီကောင်စီကတာဝန်ခံတွေကဆိုပါတယ်။ဒါပေမဲ့ပြီးခဲ့တဲ့ကာလအတွင်းမှာတော့စာနယ်ဇင်းကောင်စီယာယီဟာသတင်းသမားတွေကြုံတွေ့နေရတဲ့အခက်အခဲတွေ၊သတင်းသမားတွေကိုဖမ်းဆီးအရေးယူကာတရားစွဲတာထောင်ချခံနေရတဲ့ကိစ္စတွေနဲ့ပတ်သက်ပြီးအစိုးရနဲ့သတင်းမီဒီယာကြားမှာဖြစ်ပွားနေတဲ့တင်းမာမှုတွေကိုထိထိရောက်ရောက်ဖြေရှင်းနိုင်ခြင်းမရှိဘူးလို့သတင်းမီဒီယာလောကမှာဝေဖန်မှုတွေလည်းကြုံတွေ့ရလည်းရှိပါတယ်။ကြာမီပြောင်းလဲဖွဲ့စည်းမှုစီစဉ်နေတဲ့သတင်းမီဒီယာကောင်စီမှာပါဝင်လို့တဲ့သတင်းသမားတွေအနေနဲ့စက်တင်ဘာလ3ရက်နေ့ကနေစပြီးရက်ပေါင်း30အတွင်းစည်ရင်းပေးသွင်းနိုင်မှာဖြစ်တယ်လို့စာနယ်ဇင်းကောင်စီယာယီကအတည်ပြုပြောဆိုထားပါတယ်။
ရန်ကုန်ကနေ VOE သတင်းတော်မတ်မေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတခါတော့ရွေးကောက်ပွဲမဲဆွယ်စီယုံရင်သတင်းဘက်ကိုအလဲပေးကြပါရစေ။နေပြည်တော်ဒက္ခိဏသီရိမဲဆန္ဒနယ်ကနေဝင်ရောက်ရှင်ပြိုင်မဲလွတ်တော်ကိုယ်စားလှယ်လောင်းတချို့ဟာမဲဆွယ်စီယုံမှုစီမင်းကန့်သတ်ချက်ကိုချိုးဖောက်တယ်လို့ဆွဆွဲပြီးမြို့သားဒီမိုကရေစီဖွဲ့ချုပ်လွတ်တော်ကိုယ်စားလှယ်လောင်းကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံကိုတိုင်ကြားလိုက်ပါရစေ။ဒက္ခိဏသီရိမြို့နယ်ရဲစခန်းကိုတိုင်ကြားမှုကိုရဲကလက်မခံတာကြောင့်ကော်မရှင်ထံတိုင်ကြားလိုက်တာဖြစ်တဲ့အကြောင်းလဲ NLD ရဲ့ကိုယ်စားလှယ်တွေကပြောပါတယ်အကြောင်းစုံကိုတော့မတ်သိင်္ကီထိုက်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်နေပြည်တော်မဲဆန္ဒနယ်တစ်ခုဖြစ်တဲ့ဒက္ခိဏသီရိမြို့နယ်တွင်မှဝင်ရောက်ရှင်ပြိုင်မဲ့လွှတ်တော်ကိုယ်စားလှယ်လောင်းတချို့ဟာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကသတ်မှတ်ပေးထားတဲ့မဲဆွယ်စည်းရုံးမဲ့ရဲ့မတိုင်ခင်မဲဆွယ်စည်းရုံးနယ်ဆိုပြီးမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ဒက္ခိဏသီရိမြို့နယ်ကိုယ်စားလှယ်လောင်းကမြို့နယ်ရဲစခန်းနဲ့ရွေးကောက်ပွဲကော်မရှင်တို့ထံကိုတိုင်ကြားတာဖြစ်ပါတယ်။နေပြည်တော်ဥတ္တရသီရိမဲဆန္ဒနယ်ကိုစားပြုလွှတ်တော်အမတ်ဦးမင်းသူကဖြစ်စဉ်ကိုအခုလိုပြောပြပါတယ်။
ဒါနဲ့ပတ်သက်မှာကျွန်တော်တို့ဒက္ခိဏမြို့နယ်မှာဝင်ရောက်ရှင်ပြိုင်မဲ့အခုလက်ရှိလက်ဆက်ဝင်ကြီးဦးမြင့်နိုင်အတွက်ဒီဦးမြင့်နိုင်အတွက်ကိုသူ့ရဲ့ဒီရဲ့ဒက္ခိဏမြို့နယ်နဲ့ပါဝင်တဲ့ဒီအမျိုးသားလွှတ်တော်ပေါ့လေ။ဒက္ခိဏခရိုင်မြို့သားလွတ်တော်မှာပြိုင်မဲ့ဦးကျော်ဝင်းတို့ဟာဒီပြီးခဲ့တဲ့ရက်ပိုင်းတွင်ပါဗောလေဒီဥစ္စာဒက္ခိဏမြို့နယ်ရဲဒီတော့ကျွန်တော်တို့ရွှေခဲအင်းတော့ရွာတကြီးရွာတွေမှာရှိတဲ့စတင်ကျောင်းတွေကိုတွားပြီးမှကြီးရွာကြီးရွာတွေကိုခေါ်ယူပြီးမှဒီမိမိတို့မဲပေးပါဆိုတဲ့ဒီပမ်ပလက်တွေဝေတယ်အဲ့ဒါအပြင်ဒီဖီးတွေရက်တောင်တွေမဲပေးဖို့ပါလေမိမိတို့ကိုယ်စားလှယ်တွေမဲပေးဖို့ဟိုသူတို့ရဲ့ဆောင်ပုဒ်တွေနဲ့တမ်ပလက်တွေဝေတာပုံမှာကျွန်တော်တို့ကဒါတက်ဆိုင်ရွေးကောက်ပွဲဥတွေနောက်ဒီရဲ့ကွန်မရှင်ရွေးကောက်ပြောင်းရွေးကောက်ပွဲကွန်ပျူတာညင်ညာချက်တွေချိုးဖောက်တယ်ဆိုပြီးမှကျွန်တော်တို့ဒီဒက်ခနာမြို့နယ်ဂျူမာရက်စခန်းကိုမနေရပါလေဒါဥစားလုပ်ပါတယ်အမှုဖွင့်တိုင်ကြားတယ်ဗောလေ
မဲဆွယ်စီယုံခွင့်ကတော့စက်တင်ဘာလ10ရက်နေ့မှာစတင်ရရှိမှာဖြစ်ပေမဲ့မဲဆွယ်စီယုံခွင့်ရက်ပေးထားတဲ့ရက်မတိုင်ခင်မှာမဲဆွယ်စီယုံနေဆိုတဲ့အကြောင်းကိုဒက္ခိဏသီရိမြို့နယ်ရဲစခန်းကိုတိုင်ကြားခဲ့တာမှာတော့ရဲစခန်းကလက်မခံပဲပြန်လွှတ်လိုက်တယ်လို့ကိုရင်တိုင်ကြားခဲ့သူ NLD ရဲ့ကိုစလေလောင်ဦးတန်စင်ထွန်းကပြောပါတယ
်။ဟောရဲစခန်းကသူကဆမဟိုကျွန်တော်တို့တနာရီခွဲမှာတိုင်ကြားသွားဖွင့်တယ်ဗောနော်ဆောတိုင်စာသွားတင်တယ်တင်တဲ့ခါမှာဟိုညနေ၄နာရီကိုပြန်လာခဲ့ဖို့ကျွန်တော်တို့ပြောတယ်တိုင်စာတော့သူလက်ခံထားတယ်အမှညနေ၄နာရီခွဲလောက်မှာကျွန်တော်တို့ပြန်သွားတဲ့ခါကျတော့မြို့နယ်ရဲတပ်ဖွဲ့မှုပေါ့မြို့နယ်ရဲတပ်ဖွဲ့မှုကပထမကအချိန်ဥပဒေဥပဒေရပေါ့နော်ဥပဒေရကအချိန်ကာလနဲ့ငင်းပယ်တယ်ဟိုအချိန်ကာလကရွေးကောက်ပွဲကာလမရောက်သေးဘူးပေါ့ဥပဒေကပြဋ္ဌာန်းချက်တွေကရွေးကောက်ပွဲကာလကိုညှို့နေပေါ့
ရဲစခန်းကတိုင်ချက်ကိုလက်မခံတာကြောင့်တနင်္လာနေ့မှာပဲနေပြည်တော်ရွေးကောက်ပွဲကော်မရှင်ရုံးကိုဦးတန်းစင်ထွန်းရဲ့ရှင့်နေကိုယ်တိုင်သွားရောက်တိုင်ကြားစာပို့ခဲ့ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌထံကိုတော့စာရိုက်ကနေလိမ့်မူပြီးတော့တိုင်ကြားစာပေးပို့ထားတဲ့အကြောင်းလဲ NLD ကိုယ်စားလှယ်ဦးတန်းစင်ထွန်းကပြောပါတယ်။မဲဆွယ်စည်းရုံးမှုတတ်မှတ်ရမတိုင်ခင်မှာမဲဆွယ်စည်းရုံးခဲ့တဲ့ဆိုတဲ့စွပ်စွဲချက်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကဘယ်လိုဖြေရှင်းဆောင်ရွက်ပေးနိုင်မလဲဆိုတာကိုတော့ပြည်ထောင်စုရှင့်နေချုပ်ရုံးရဲ့အငိမ့်စားဒုတိယညွှန်ကြားရေးမှူးဥပဒေပညာရှင်ဦးထွန်းခင်ကအခုလိုပြောပါတယ
်အဲ့ဒါတော့သက်ဆိုင်ရာတွေကိုအရေးယူမှာပေါ့လေဒါပါတီကိုယ်စားလှယ်ဖြစ်ရရဆိုင်ခြင်းဟောကိုယ်စားလှယ်လောင်းဖြစ်ရရဆိုင်ခြင်းလည်းအရေးယူခြင်းယူမယ်ဒါဥပဒေရလည်းအရေးယူနိုင်ကြောင်းသူကတစ်ဆင့်ညွှန်ကြားခြင်းလည်းညွှန်ကြားနိုင်တယ်သို့တော့အဲ့လိုညွှန်ကြားတဲ့အဆင့်အထိမရောက်ခွင့်နဲ့လည်းအခုတိုင်ချက်ကိုလက်ခံခွင့်ရှိတယ်
မဲဆွယ်စည်းရုံးခွင့်ပေးထားတဲ့ရက်မတိုင်ခင်မဲဆွယ်စည်းရုံးနဲ့ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုဆက်သွယ်ခဲ့ပေမဲ့တာဝန်ရှိသူများဖုံးလက်ခံဖြေဆိုနိုင်ခဲ့ခြင်းမရှိတာကြောင့်ဒီကိစ္စအပေါ်မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့တုံ့ပြန်မှုကိုတော့မသိရသေးပါဘူးရှင်
မတ်တင်ကြီးထိုက်ပြောပြသွားတာဖြစ်ပါတယ်ရေဘေးရမုံငွေဘောလုံးပွဲအကြောင်းအလဲမပေးခင်မှာအခုတခါဒုက္ခသည်တရင်တစ်ခုကိုအလဲပေးခြင်းပါတယ်ဩစတြေးလျနိုင်ငံကိုရောက်လာကြတဲ့ဒုက္ခသည်တွေကိုကမ္ဘောဒီးယားနိုင်ငံမှာပြောင်းရွှေ့ထားရှိနိုင်ငံကြားရရှိထားတဲ့အငင်းပွားပွဲသဘောတူညီချက်အရကမ္ဘောဒီးယားနိုင်ငံမှာအခြေချနေထိုင်ဖို့လွန်ခဲ့တဲ့3လလောက်ကရောက်သွားခဲ့တဲ့မြန်မာနိုင်ငံကရိုဂျဒုက္ခသည်တူဟာအခုမြန်မာနိုင်ငံကိုပြန်သွားနိုင်ဖို့ကြိုးစားနေတယ်လို့ကမ္ဘောဒီးယားရာရှိတွေကပြောပါတယ်ဒီအကြောင်း VOA ကမ္ဘောဒီးယားဌာနရဲ့သတင်းပေးပို့ချက်ပေါ်အခြေခံပြီးတော့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ခင်ဗျာ
ပစိဖိတ်ကျွန်းနိုင်ငံနော်ရူးပေါ်မှာရှိနေတဲ့ဩစတြေးလျကဖွင့်ထားတဲ့ဒုက္ခသည်စခန်းကနေသူတို့သဘောအလျောက်ကမ္ဘောဒီးယားနိုင်ငံမှာတွားရောက်အခြေချနေထိုင်ဖို့သဘောတူခဲ့တဲ့ဒုက္ခသည်၄ဦးထဲမှာမြန်မာနိုင်ငံကရိုဟင်ဂျာ၁ဦးလည်းပါဝင်တာဖြစ်ပါတယ်သူတို့ဟာဇွန်လဆော့သပိုင်းတုန်းကဖနွန်ပင်မြို့ကိုရောက်ရှိခဲ့ကြတာဖြစ်ပါတယ်အဲ့ဒီရိုဟင်ဂျာဒုက္ခသည်ဟာမြန်မာနိုင်ငံကိုပြန်နိုင်ရေးအတွက်ကမ္ဘောဒီးယားမှာရှိတဲ့မြန်မာတန်ရုံးကိုဆက်သွယ်ခဲ့တယ်လို့ကမ္ဘောဒီးယားပြည်ထရေးဝန်ကြီးဌာနဒုက္ခသည်ရေးရာအကြီးအကဲကမ်ဆရင်ကတင်းလာနေမှာသတင်းတောက်တွေကိုပြောပါတယ်မြန်မာတန်ရုံးဘက်ကသဘောထားထုတ်ပြန်ရင်သူတို့ဘက်ကထွက်ခွာခွင့်ပြုမယ်လို့ကမ်ဆရင်ကပြောပါတယ
်နောက်ပေးတဲ့စတန်ဖို့ပြည်မြေကတင်းချင်းလီခတ်ဘောက်ဖလောက်အော်ရူဟိုင်းနု
မြန်မာတန်ရုံးကတရားဝင်သဘောထားထုတ်ပြန်ရင်ကမ္ဘောဒီးယားဆိုရကတရားဝင်ထွက်ခွာခွင့်ဗီဇာထုတ်ပေးလိုက်မှာပါအဲ့ဒီချိန်ကျရင်ဒုက္ခသည်အနေနဲ့သူ့ရဲ့အမူရင်းတိုင်းပြည်ကိုပြန်သွားနိုင်မှာဖြစ်ပါတယ
်ဒီဒုက္ခသည်ဆုံးဖြတ်ချက်ကြောင့်တောင်ပစိဖိတ်အတွင်းကနော်ရူးကျွန်းမှာရှိနေကြတဲ့ဒုက္ခသည်တွေကိုကမ္ဘောဒီးယားနိုင်ငံမှာပြန်လည်အခြေချနေထိုင်ခွင့်ပြုရေးဩစတြေးလျနဲ့ရရှိထားတဲ့သဘောတူညီချက်ပြည့်ပြည့်သွားမှာမဟုတ်ဘူးလို့လည်းကမ်ဆရင်ကပြောပါတယ်။သူ့အနေနဲ့ဘာကြောင့်မြန်မာပြည်ကိုပြန်ညင်နေဆိုတဲ့အကြောင်းပြချက်ကိုတော့ထည့်သွင်းပြောဆိုခြင်းမရှိပါဘူး။မြန်မာနိုင်ငံအတွင်းအာဏာပိုင်တွေရဲ့ဖိနှိပ်ချုပ်ချယ်မှုကိုခံနေရတဲ့ဆိုတဲ့ရိုဟင်ဂျာတွေကိုမြန်မာအစိုးရကတော့ဘင်္ဂါလီလို့ရည်ညွှန်းခေါ်ဆိုပါတယ်။ IOM နိုင်ငံတကာရွှေပြောင်းအခြေချနေထိုင်သူများအရေးအကူအညီပေးရေးအဖွဲ့ကတာဝန်ရှိသူတူဖြစ်တဲ့ခရစ်စတင်ဒါဒေးကလည်းဒုက္ခသည်ရဲ့အတွင်းရေးတွေပေါက်ကြားသွားမှဆိုတဲ့အတွက်ကြောင့်သူဘာကြောင့်ပြန်ညင်နေဆိုတဲ့အကြောင်းပြချက်ကိုထုတ်ဖော်ပြောဆိုဖို့ညင်ပယ်ခဲ့ပါတယ်။ဩစတြေးလျနဲ့ကမ္ဘောဒီးယားအကြားရရှိထားတဲ့သဘောတူညီမှုကိုလက်ခံခဲ့တဲ့ဒုက္ခသည်689ဦးအတွက်လေးနှစ်တာကာလအတွင်းအကောင့်ထည့်ဖော်ဖို့ရည်ရွယ်လှုပ်ဆောင်ခဲ့တာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံကိုနောက်ထပ်ဒုက္ခသည်ဘယ်နှဦးပို့မယ်ဆိုတာတော့အတိအကျမသိရသေးပါဘူး။နိုင်ငံတကာခေလွန်ခွင့်လျှောက်ထားရေးဆိုင်ရာအခြေခံစည်းမျဉ်းတွေကိုချိုးဖောက်တဲ့သဘောတူညီချက်လို့ဝေဖန်ပြောဆိုနေကြတဲ့အဲ့ဒီသဘောတူညီချက်အရကမ္ဘောဒီးယားအနေနဲ့ဒုက္ခသည်တွေကိုလက်ခံခြင်းအပြင်ဩစတြေးလျအစိုးရထံကနေဩစတြေးလျဒေါ်လာတန်40အကူအညီရမှာဖြစ်ပါတယ်။နောက်ထပ်ဒုက္ခသည်တွေထပ်မရောက်တော့ဘူးလို့ကမ္ဘောဒီးယားအရာရှိတွေကပြောနေပေမဲ့ဩစတြေးလျအစိုးရကတော့သဘောတူညီချက်ဟာအသက်ဝင်နေတော့မယ်လို့ပြောပါတယ်။ကမ္ဘောဒီးယားနိုင်ငံမှာရောက်နေကြတဲ့အီရန်နိုင်ငံသားတခြားဒုက္ခသည်3ဦးကတော့ပြန်ကျင်တယ်ဆိုတော့ပြောဆိုမှုမျိုးမရှိသေးပါဘူးဒီအငင်းပွားဝယ်သဘောတူညီချက်အရဒုက္ခသည်တွေပြန်လဲအခြေချနေထိုင်ရေးအတွက်ဩစတြေးလျအစိုးရကတနစ်စာထောက်ပံ့ပေးသွားမှာဖြစ်ပါတယ်နော်ရူးကျွန်းကနေကမ္ဘောဒီးယားကိုပြောင်းရွှေ့အခြေချနေထိုင်ဖို့သဘောတူခဲ့ကြတဲ့သူတွေအနေနဲ့ဒေါ်လာ1000အပြင်အသက်မွေးဝမ်းကြောင်းတင်တန်းနဲ့ကျန်းမာရေးဆောင်ရွက်မှုတွေရရှိကြမှာဖြစ်ပါတယ်ရိုဟင်ဂျာဒုက္ခသည်ကမြန်မာပြည်ကိုပြန်လို့ကြောင်းအခုလိုပြောကြားလိုက်တာဟာမူလကတည်းကအခွင့်အရေးချိုးဖောက်မှုတွေနဲ့စီးပွားရေးပြဿနာတွေရှိနေပြီးသားကမ္ဘောဒီးယားနိုင်ငံမှာရွှေ့ပြောင်းအခြေချနေထိုင်လိုကြတဲ့တခြားဒုက္ခသည်တွေကိုသတင်းပားလိုက်တာပဲလို့လီကာရိုလူခွင့်ရေးအဖွဲ့ကနှိပညာပိုင်းဆိုင်ရာကြီးကြပ်ရေးမှူးအမ်ဆန်အန်တကပြောပါတယ
်ကျွန်မအခြေပြေပြုနေချစ်
တခြားနိုင်ငံကဒုက္ခသည်တွေလက်မခံခင်အရင်ဆုံးအဲ့ဒီလိုအပ်နေတဲ့အချက်တွေကောင်းမွန်လာအောင်ကျွန်တော်တို့လုပ်ဖို့လိုအပ်ပါတယ်ငွေကအဓိကအကြဆုံးဆိုပြီးတော့ကျွန်တော်တို့မကြည့်တင်ပါဘူးသူတို့တွေရဲ့ဘဝတွေနဲ့အခွင့်အရေးတွေကိုအသေးချာကြကြနနလုံးမပေးနိုင်ဘဲနဲ့ကျွန်တော်တို့ဒုက္ခသည်တွေကိုလက်မခံသင့်ပါဘူ
းနော်ရူးကျွန်းမှာဒုက္ခသည်ပေါင်း1000နီးပါးရှိနေတယ်လို့ခန့်မှန်းထားကြတာဖြစ်ပြီးနောက်ထပ်ရာနဲ့ချီတဲ့ဒုက္ခသည်တွေဟာလည်းဩစတြေးလျနဲ့ရရှိထားတဲ့သဘောတူညီချက်အရပပူအနယူဂီနီနိုင်ငံမနုစ်ကျွန်းပေါ်ကထင်းသိမ်းစခန်းထဲမှာရှိနေကြပါတယ်အဲ့ဒီဒုက္ခသည်အများစုဟာတောင်အာရှနဲ့အရှေ့အလယ်ပိုင်းဒေသကဖြစ်တယ်လို့ဆိုပါတယ်လေစီပြေဒုက္ခသည်တွေဩစတြေးလျနိုင်ငံမှာလာရောက်ခိုလုံနာကိုဟန်တားဖို့ရည်ရွယ်တဲ့အနေနဲ့ဒီဒုက္ခသည်တွေပြန်လည်နေရာချထားပေးရေးအစီအစဉ်ကိုလှပေါင်းများစွာလျှို့ဝှက်ဆွေးနွေးခဲ့ကြပြီးမှပြီးခဲ့တဲ့စက်တင်ဘာလတုန်းကသဘောတူညီချက်ရရှိခဲ့တာဖြစ်ပြီးလူခွင့်ရေးအဖွဲ့အစည်းတွေဖျားချောင်းအသင်းအဖွဲ့တွေနဲ့အတိုက်ခံနိုင်ငံရေးသမားတွေကလည်းဒီသဘောတူညီချက်ကိုဝေဖန်ပြောဆိုခဲ့ကြပါတယ်ဒီသဘောတူညီချက်ဟာဩစတြေးလျရောကမ်ဘောဒီးယားပါလက်မှတ်ထိုးထားကြတဲ့ဒုက္ခသည်ဆိုင်ရာပြည်ညင်စာချုပ်ကိုချုပ်ဖောက်ရရောက်တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကပြောပါတယ်ခင်ဗျာ
။ကိုရီးယားကနေမြန်မာနိုင်ငံကိုပြန်ဖို့ကြိုးပမ်းနေတဲ့ရိုဟင်ဂျာဒုက္ခသည်တူအခြေအနေနဲ့ပတ်သက်ပြီးတော့ကိုဇော်ဝင်းလိုင်ပြောပြသွားတာဖြစ်ပါတယ်။ VOA ကနေအင်္ဂါနေ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်9:00နာရီထိ ဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုတခါတော့ရေးပေးရမငွေဘောလုံးပွဲအကြောင်းကိုအလဲပေးပါသည်ခင်ဗျာမြန်မာလေယူစင်နဲ့နယူးဇီလန်လေယူစင်အသင်းတို့ရဲ့နိုင်ငံတကာခြေစမ်းပွဲကနေရရှိတဲ့ကွင်းဝင်ကြီးတွေနဲ့အလူငွေတွေကိုနိုင်ငံတဝန်းရေးပေးပြန်လဲထူထောင်ရေးလုပ်ငန်းတွေမှာအသုံးပြုသွားမှာဖြစ်တယ်လို့မြန်မာနိုင်ငံဘောလုံးဖွဲ့ချုပ်ကပြောလိုက်ပါတယ်မြန်မာနဲ့နယူးဇီလန်အသင်းတို့ဟာရေပေးတင်ပြည်သူတွေကိုကူညီဖို့အတွက်ရန်ကုန်ဝေဘောလုံးပွဲကိုရန်ကုန်မြို့မှာမနေ့စက်တင်ဘာ9ရက်နေ့ကကစားခဲ့ကြပါတယ်ဒီပွဲမတိုင်ခင်မှာတော့ပြည်သက်ကိုဖျော်ဖြေတဲ့အနေနဲ့နာမည်ကြီးအမှုပညာရှင်တွေနဲ့လက်ရွေးစင်ကစားသမောင်းဟောင်းတချို့ကလည်းတရုတ်ပြကစားခဲ့ကြပါတယ်ဒီချိန်နဲ့အပြည့်စုံကိုဆက်ပြီးတော့နားဆင်ကြည့်အောင်ပါခင်ဗျာမြန်မာနိုင်ငံတဝမ်းကရေပေးတင်ပြည်သူတွေအတွက်ရန်ကုန်ဝေဘောလုံးပွဲကိုမြန်မာလက်ရွေးစင်ဘောလုံးအသင်းနဲ့နယူးဇီလန်လက်ရွေးစင်အသင်းတို့ရန်ကုန်မြို့တူနာလူငယ်အားကစားလေးကျင်းစခန်းမှာမနေ့တနင်္လာနေ့ကကစားခဲ့ကြတာမှာတစ်ဖက်တကိုးစီတည်ကြသွားပါတယ်အခုလိုရေပေးတဲ့ပြည်သူတွေကိုကူညီဖို့အတွက်ရန်ကုန်ငွေဘောလုံးပွဲဖြစ်ခဲ့ပုံနဲ့ပတ်သက်ပြီးမြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ပြောခွင့်ရပုဂ္ဂိုလ်ဦးစိုးမိုးကျော်က VOA ကိုအခုလိုပြောပါတယ်
အဲ့တော့ညာကျွန်တော်တို့နိုင်ငံမှာဒီနေ့14ခုက12ခုလောက်ကကြီးကြီးရေရှမ်းဖြစ်ပြီးလူတွေဒုက္ခတွေရောက်ဒီကြီးပြည့်စုံကြတော့အားလုံးကဝိုင်းလုံးကြတော့ဒါနဲ့ဒီဘုံလောကသားတွေအားလုံးပါတယ်မိသားစုတွေအားလုံးပါတယ်နောက်ပြီးတော့ကျွန်တော်တို့ဘုံလုံးနဲ့ဆက်နေပါတဲ့လူအားလုံးပါတယ်ဟိုရန်ကုန်ပွဲကြီးတပေါ်နေလှုပ်ရှင်တယ်အဲ့ဒါဆိုကျွန်တော်ကအခုစံစုဝိုင်းလုံးကနေလှုပ်ဖို့လူတွေအတွက်ဘုံလုံးကအားလုံးနဲ့ဆက်နေဆိုတော့အားလုံးပေါင်းနေဆိုတဲ့တင်းလေးနဲ့ကျွန်တော်ကယူရင်းနဲ့နော်အဲ့ကြောင့်မလို့ဒီနယူးဇီလန်နဲ့ခြေစမ်းပွဲကိုကျွန်တော်ကဘောလုံးပွဲကမြန်မာနိုင်ငံတင်းနေအောင်ညှိနှိုင်းပြီးတော့ဒီလိုရမုံပွဲဖြစ်ပြောင်းလဲကျင်းပခဲ့တာ
သူနာကွင်းမှာပြုလုပ်ခဲ့တဲ့ဒီပွဲကိုမိုးရေရွာနေတဲ့ကြားကပဲမြန်မာဘောလုံးပရိသတ်2000ကျော်လာရောက်ကြည့်ရှုအားပေးခဲ့ပြီးတော့ကွင်းဝင်ကြီးတသက်ဖြစ်နဲ့မြန်မာကျပ်ငွေ433သိန်းကျော်ရရှိတယ်လို့ဦးစိုးမိုးကျော်ကပြောပါတယ်။ဒါပြင် MNL ကလပ်အသင်းပိုင်ရှင်တွေလုပ်ငန်းရှင်တွေပရိသတ်တွေနဲ့တခြားလူရှင်တွေကလည်းကျပ်သိန်း1100ကျော်နဲ့အမေရိကန်ဒေါ်လာ5000လှူဒန်းခဲ့တဲ့အတွက်စုစုပေါင်းကျပ်သိန်း1600ကျော်ရရှိတယ်လို့သူကပြောပါတယ်။အခုလိုရရှိလာတဲ့လူငွေတွေကိုဘလိုနေရာတွေမှာအဓိကထားအသုံးပြုသွားမလဲဆိုတာနဲ့ပတ်သက်ပြီးဦးစိုးမိုးကျော်ကအခုလိုရှင်းပြပါတယ်
။လူတဲ့နေရာမှာလူအဲ့လိုလူသွားမှာပေါ့။ခမရိုဗျာကတိန်းချောင်းချောင်းရရတယ်။ချောင်းချောင်းအောင်ဆိုတဲ့နေရာအများကြီးတော့မပါဘူး။ဒါပေမဲ့အားလုံးပူးပေါင်းပါဝင်ဆောင်ရဲဆိုတဲ့အတိစိတ်တဲ့ကော်မတီ PD နဲ့ဒီမြင်ကွင်းကတော့ချောင်းချောင်းမကတန်တယ်လေ။အဲ့တော့ဒီချောင်းချောင်းကုံဝိုင်းရောပြီးပြီလားလို့နေရာရှိတယ်။မပြီးပါဘူး။ကျွန်တော်တို့ကလိုအပ်တဲ့နေရာမှာလူအပ်တယ်လို့လူသွားမှာအမဇမအေးပဲလဲပါရပါမယ်။ဒါဒီကောင်အေးလဲပါရပါမယ်။ဒီရင်းကြီးကနေပြန်လဲစမဒီကွက်ကြီးပြန်လဲပေါ်တော့ကလူစမတွေအတွက်ဆောင်ရွက်တာလဲပါရပါမယ်။လူတို့အိမ်ညာတွေပါပြန်လဲဆောက်ရည်လုပ်တာလဲပါမယ်။အဆုံးပေါ့ဗျာ။
မြန်မာနဲ့နယူးဇီလန်ပွဲမှာနယူးဇီလန်ကပထမပိုင်း52မိနစ်မှာပယ်နယ်တီကနေဂိုးဆရပြီးတော့မြန်မာအတွက်ခြေပဂိုးကိုတော့66မိနစ်မှာတီဟဇော်ကပယ်နယ်တီအေရီယာအပြင်ကနေကန်သွင်းခဲ့တာပါ။နှစ်သင်းစလုံးဂိုးသွင်းခွင့်နဲ့ထပ်ရပေမဲ့ဂိုးထပ်မသွင်းနိုင်ပဲနောက်ဆုံးမှာတကိုးစီနဲ့တည်ကြခဲ့တာပါလက်ရှိမြန်မာလက်ရည်စင်အသင်းမှာငကိုရှိပြီးသားလက်ရည်စင်တွေအပြင်ပြီးခဲ့တဲ့ FIFA U20 ကမ္ဘာဖလားပွဲကကစားသမားတွေနဲ့28ချိန်မြောက်စီးကိန်းပြိုင်ပွဲက U23 ကစားသမားတွေကိုပါပေါင်းဆက်ပြီးဖွဲ့စည်းထားတာဖြစ်ပါတယ်မြန်မာလက်ရည်စင်အသင်းရဲ့ခြေစွမ်းတဲ့ပတ်သက်ပြီးဝိုင်းရံအားကစားကလောင်ရှင်ဦးခမောင်ထွေးပြင်မနာကတော့ VOA ကိုအခုလိုပြောပါတယ
်ပမာဘိုင်းမှာတော်တော်လေးအားနည်းတယ်ဒီကိုယ်မာဒီကောင်းလို့ကကိုယ်ပဲပြရအဒုတိယပဲလူတွေလေးတာလေလူတွေခဏခဏတုံးပြီးတော့ကစားတာတွေ့တော့တော်တော်လေးကောင်းလာတာတွေ့ပါတယ်ဒုတိယပိုင်းကစားတာချီရဒုတိယပိုင်းကစားတဲ့ဘောလုံးကမာတွေအတွဲအဆက်တွေရဲ့ဒီလူတွေရဲ့အင်းကဒီလူတွေတွေကိုခေါ်လို့တဲ့ဒေသရှိတာလူစီလာတဲ့ကိုသူတို့ရှုံးပဲထင်တာလေရှုံးတာမှဆိုင်တော့တာပါကျွန်တော်တို့လေခံကစားနိုင်တယ်ပေါ့။အဲကျွန်တော်တို့ပေးလိုက်ရတာလေပြန်ပြီးရပေးရကျွန်တော်တို့ကကစားခွင့်နဲ့ရတာကိုယ်ပေါ့။ဒါလို့လည်းပြောပြောဒီကလေးတွေများများပေါ့။ဒေါ်ယူနစ်ဖဲယူနစ်ဆက်သုံးရင်ပေါ်ပြီးတီးပြီးဖွဲ့ပလိုက်ရင်ကျွန်တော်တို့က26မှာစုစကီးပလာဘွဲတက်ကဒီသေးလေးကပြောလို့ချက်ရှိတာပေါ့။
ဒီပွဲမနိုင်ခင်မှာတော့ရုပ်ရှင်နဲ့ဂီတအစည်းအုံးကအမှုပညာရှင်တွေကလည်းမြန်မာလက်ရေးစင်ဘောလုံးသမားဟောင်းတချို့နဲ့ပေါင်းပြီးတော့တစ်ပတ်ကိုမိနစ်20စီတရုတ်ပြဖျော်ဖြေပွဲကစားခဲ့ကြပါတယ်။အဲ့ဒီမှာလူမင်းပြည်တူအာဇာနီထွန်းထွန်းနဲ့တခြားနာမည်ကြီးအမှုပညာရှင်တွေအများပြားပါဝင်ခဲ့ပြီးတော့လက်ရေးစင်ဟောင်းတွေတဲကတော့ဂိုးသမားအောင်ကျော်ကျော်ရှေးတန်းတိုက်စစ်မှုဝင်းအောင်တမောင်ထွန်းကျော်မင်းမြင့်ကိုတန်းဝေစားတဲ့ကစားသမားဟောင်းကြီးတွေပါဝင်ခဲ့ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ဒီအမေရိကန်တန်ကနေစက်တင်ဘာ8ရက်အင်္ဂါနေ့မနက်ခင်းမြန်မာဘာသာအစီအစဉ်တွေကိုမနက်9နာရီထီလိုင်းတို့မီတာ32 40 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုအစီအစဉ်ဒုတိယပိုင်းမှာနားဆင်ရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်စတာတွေကိုနားဆင်ရမှာဖြစ်သလိုအပတ်စဉ်စီးပွားရေးကဏ္ဍမှာဆိုရင်တော့
ဟုတ်ကဲ့ဒီမှာလက်ရှိအခြေအနေကတော့ဒီအနည်းဆုံးခချင်းွေစက်တင်ဘာလ1ရက်နေ့ပေါ့နော်စတင်ကျုံးဝင်တဲ့နေ့ကစပြီးတော့အချို့ဆက်ယုံတွေကဖေရီတွေရုတ်သိမ်းလိုက်တဲ့အနေအထား
နိုင်ဆုံးလို့အာကသတ်မှတ်ပြီးဖြစ်လာတဲ့နောက်ဆက်တွဲအခြေအနေတွေကိုအလုံသမားအဖွဲ့ချုပ်ဥက္ကဋ္ဌဦးအောင်လင်းနဲ့မေးမြန်းထားတာကိုနားဆင်ရဖို့ရှိပါတယ်ဒါပြင်သုဒ္ဓဆောင်လင်းအမေရိကန်တခွင်အစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာပါဒီတဲကမှအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေထဲမှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းကိုနားဆင်ရမှာဖြစ်ပါတယ်ဦးစံမိုးဝေကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ
ဥစွာပထမတင်ပြပေးမှာကတော့ဂျကာတာပို့သတင်းစာမှာဆောင်းမရှင်ဂျမီလ်မီဒန်ဖလိုရစ်ရေးသားထားတဲ့ဆောင်းမဖြစ်ပါတယ်မြန်မာဒီမိုကရေစီခေါင်းဆောင်ဟာအာဏာရှင်ဆန်နေပြီလို့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကမှတ်ယူနေကြပြီဆိုပြီးတော့ခေါင်းစဉ်တက်ရေးသားထားတာဖြစ်ပါတယ်မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့ကတော့ရက်တရပတ်အနည်းငယ်ပဲလိုပါတော့တယ်ဒါပေမဲ့နိုင်ငံတွင်းကယာနဲ့ချီတဲ့ဒီမိုကရေစီရေးလှုပ်ရှားသူတွေကတော့မဲပေးပြီးသွားကြပါပြီသူတို့တွေဟာဒေါအောင်ဆန်းစုကြည်ကိုမထောက်ခံကြတော့ပါဘူးဆိုပြီးတော့ရေးသားထားပါတယ်ဒေါအောင်ဆန်းစုကြည်ဟာအာဏာရှင်သိမ့်ဆန်လွန်းလာနေပြီလို့ပြောကြတဲ့အကြောင်းရေးသားထားတာပါ2012ခုနှစ်ဂျာပြတ်ရွေးကောက်ပွဲမှာ NLD ပါတီအနံ့ရရှိခြင်းကအားလုံးတက်တက်ကြွကြွဖြစ်ခဲ့ကြပါတယ်အစပထမမှာတော့သူမရဲ့အနီးပတ်ဝန်းကျင်မှာရှိနေတဲ့ပါတီခေါင်းဆောင်တွေအပေါ်မကျေနပ်တန်တွေထွက်ပေါ်လာခဲ့ပေမဲ့လက်အနည်းငယ်အကြာမှာတော့သူမပေါ်ဓာတ်ရိုက်မကျေနပ်ချက်တွေထွက်ပေါ်လာတယ်ဆိုပြီးတော့ရေးသားထားပါတယ်အများတကာကျဲကျဲပြန့်ပြန့်ဒီမိုကရေစီခေါင်းဆောင်လို့သတ်မှတ်ခံထားရသူဟာအာဏာရှင်ဖြစ်နေပြီလားဆိုပြီးတော့လေမေးခွန်းထုတ်ရေးသားထားပါတယ်။နိုဝင်ဘာလမှာကျင်းပဖို့ရှိတဲ့ရွေးကောက်ပွဲအတွက်ပါတီကိုယ်စားလှယ်တောင်းရွေးချယ်တဲ့နေရာမှာနှစ်ရှည်ထောင်နံနေကြခံခဲ့ရတဲ့88မျိုးဆက်တွေကိုအများစုကိုဘေးဖယ်ထားဖို့သူမကဆုံးဖြတ်ခဲ့ပါတယ်။အဲ့ဒီအတွက်မကြေမနက်ဖြစ်ကြသူတွေပါတီကနေထုတ်ပစ်ခဲ့တယ်လို့ပါတီကနေနှုတ်ထွက်သွားကြသူတွေလည်းရှိတယ်ဆိုပြီးတော့ထောက်ပြရေးသားထားပါတယ်။အသက်80အရွယ်ရှိနေပြီဖြစ်ပေမဲ့ပါတီတွင်းမှာသူမနဲ့အလားတူထင်ပေါ်လာနိုင်တဲ့သူကိုမထားလိုပါဘူး။ဒါကြောင့်လဲပါတီမှာဝင်ရောက်ဖို့ကန့်လန့်လာတဲ့88မျိုးဆက်ကြောင်းသားခေါင်းဆောင်ကိုကိုကြီးကိုလက်မခံတာပဲဖြစ်တယ်လို့យေတာထားပါတယ်။လွှတ်တော်ဥက္ကဋ္ဌသူရဥရှိမန်းနဲ့တွားပေါင်းပြီးအရင်ဥရှိမန်းကိုတမရဖြစ်အောင်ထောက်ခံမှုပေးမယ်ပြီးရင်အခြေခံဥပဒေပါအချက်လက်တွေကိုပြင်ဆင်ပြီးတော့သူမအနေနဲ့တမရရာထူးကိုဆက်ခံနိုင်အောင်လမ်းပွင့်လာစေဖို့ကြိုးပမ်းမယ်ဆိုခဲ့ပေမဲ့စစ်တပ်ရဲ့ထောက်ခံမှုနဲ့တမရဥသိန်းစင်ကဥရှိမန်းကိုဖေထုတ်လိုက်ပြီးစသဖြင့်ရေးသားထားပါတယ်အပြည့်စုံကိုဂျကာတာဂလုပ်သတင်းစာမှာဖတ်ရှုနေပါတယ်ခင်ဗျာနောက်ဆက်လက်တင်ပြပေးချင်တာကတော့ Fast Sports Online Journal မှာဖော်ပြထားတဲ့သုံးသက်ချက်ဆောင်းမတဲ့ဘုတ်ဖြစ်ပါတယ်နိုဝင်ဘာလမှာကျင်းပမဲ့ရွေးကောက်ပွဲကိုနိုင်ငံတကာကစောင့်ကြည့်နေပြီဖြစ်တဲ့အကြောင်းရေးသားထားတာပါနိုဝင်ဘာလမှာကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲမတိုင်ခင်နှစ်လဝန်းကျင်အချိန်အတွင်းမြန်မာနိုင်ငံဟာနိုင်ငံတကာရဲ့စောင့်ကြည့်မှုကိုခံနေရတော့မှာဖြစ်ပါတယ်ဒီရွေးကောက်ပွဲဟာလွတ်လပ်ပြီးတော့တရားမျှတခဲ့မယ်ဆိုရင်တန်ပီရဲ့ရာစုနှစ်ဘွဲ့ကျော်ကာလချုပ်ကင်ထားခဲ့တဲ့စစ်တပ်ရဲ့အုပ်စိုးထမှုရော့ကျသွားစေမှာဖြစ်တယ်လို့យေတာထားပါတယ်။ပါလီမန်ရဲ့နေရာရေးအများစုကိုအတိုက်ခံပါတီဝင်တွေကနေရာယူလာပွဲရှိတယ်လို့လည်းဆိုပါတယ်။အဲ့ဒီလိုဆိုရင်ဖြစ်လာနိုင်ပွဲရှိတာကတော့အာနာချင်းဝင်းရှာပိုးပြီးတော့ညီမျှလာနိုင်တယ်ဆိုပြီးထုတ်ပြထားပါတယ်။စစ်တပ်အတွင်းသဘောထားအမြင်ကွဲလွဲမှုတွေကဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အသာရစေပါလိမ့်မယ်။ဒါပေမဲ့ပါလီမန်မှာ NLD ပါတီဝင်တွေနေရာများများရလာနိုင်သည့်တိုင်အာနာခွဲဝေပေးမယ်လို့တော့မြေကြီးလက်ခတ်ပြောလို့မရပါဘူးလို့យေတာထားပါတယ်လူများစုသိကြတဲ့ဒေါအောင်ဆန်းစုကြည်ဟာသူမရဲ့မိသားစုဝင်တွေပြည်ထိုင်နိုင်ငံသားတွေဖြစ်နေတဲ့အတွက်တမရရာထူးဆက်ခံခွင့်မရှိဘူးလို့ဆိုပါတယ်စိန်ခေါ်မှုတွေကလည်းရှိနေပါသေးတယ်ဆိုပြီးတော့လည်းထောက်ပြထားပါတယ်ရွေးကောက်ပွဲမဲဆွယ်ကာလအကြမ်းဖက်မှုတွေရှိလာနိုင်တယ်လို့ဆိုပါတယ်ဒီပြဿနာထဲမှာအမျိုးသားရေးရှေ့တန်းတင်ဟောပြောလှုံ့ဆော်နေတဲ့ဘုံကြီးတွေပါဝင်ပြီးတော့သူတို့တွေဟာတစားတစားလူမျိုးစုတွေလူနည်းစုကိုးကွယ်တဲ့ဘာသာတွေကိုပုံမဆန့်ကျင်တိုက်ခိုက်ပြောဆိုလာတာတွေကိုတွေ့နေရတယ်လို့យေတာထားပါတယ် ဥပဒေရေးဥမနိုင်မှာ NLD ပါတီအောင်ပွဲခံခဲ့တဲ့အချိန်အစိုးရအဖွဲ့နဲ့အုပ်ချုပ်ရေးမှာအလိုလျောက်ထိန်းချုပ်ခွင့်ရဖို့တော့မဖြစ်နိုင်သေးပါဘူး။အခြေခံဥပဒေအရစစ်တပ်ဟာဩဇာဆက်ပြီးတော့ရှိနေဦးမှာပါ။ဒါပေမဲ့ကြက်ခန့်ဖွံ့ဖြိုးရေးပါတီအင်အားညော့ကြသွားတာကြောင့်စစ်တပ်အနေနဲ့ NLD နဲ့တခြားပါတီတွေနဲ့လက်တွဲပြီးတော့လုတ်ကင်လာလိမ့်မယ်စသဖြင့်ရေးသားထားပါတယ်။အပြည့်စုံကို fastpost.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ။
ချီကန်လိုဝါလုံးစာတွင်းမြင့်ပေးဖို့တောင်းဆိုဆန္ဒပြမှုတွေကြောင့်ဒီလာဇန်းကစပြီးအနေဆုံးလိုဝါကတွေကိုအစိုးရကတရားဝင်သတ်မှတ်ပေးလိုက်ပါပြီ။အခုလိုလာဇာတွင်းမြင့်သတ်မှတ်ပေးလိုက်တာကြောင့်လူသမားတွေအတွက်စာဝတ်နေရေးနဲ့အလုပ်ခွင်မှာတကယ့်ကိုအဆင်ပြေဖို့အတွက်ဘာတွေလုပ်သင့်သေးတယ်လို့ထင်ကြပါသလဲ။အခုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဖြင့်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါ။ကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
။တော်ရရှင်တွေအနေနဲ့ကျွန်တော်တို့ရဲ့ဓာတ်ရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုဖိတ်ခေါ်ပါခင်ဗျာ။VOA ကနေအင်္ဂါနေ့မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုဆက်လက်အသံလွှင့်ပေးနေပါတယ်။အခုတခါတော့ American Indian အသုံးနှုန်းမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ဒေါ်လာလာတန်းကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
။ဒီကိမ်းနဲ့တင်ပြမယ် Idiom အသုံးက
Horse Sense
ဖြစ်ပါတယ်။စာလုံးပေါင်းကHORSE horse ka mye SENSE sense ka atinya so ro sakwait hun ye dai yai de be ga mye ye atinya bo di thong sin de la da ga ro mye si ga so ra shin ma de mye ri ha atinya shi de trace and we phit par de tharo lein cha me tharo dukkha yau me tharo twe and ye shi me so yin chi shaung dat pi sin sin jin jin lout dat ja da mu မြင့်ရဲ့အသိဉာဏ်လို့အဓိပ္ပာယ်ရတဲ့ hot sense ရဲ့ idiom အသုံးကစဉ်းစားတတ်တဲ့အသိဉာဏ်ကိုဆလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ John has got horse sense to rent an apartment first before buying one.
John ကတိုက်ခန်းတစ်ခန်းကိုအရင်မွေခင်းငှားနေဖို့အသိဉာဏ်ရှိတာတွေ့ရတယ်လေလို့အဓိပ္ပာယ်ရပါတယ်။
John has got horse sense to rent an apartment first before buying one.
Lud u ni ne sin sa sin jin nyan shi de so yin idiom a thong ya ai lu ha be lu nyan myo shi de lo tin sa pyo nai ba de le.
Horse sense.
Shi de lo pyo lo ya ba de. A ra ga ro di krim ne tin pya ke de idiom a thong me phit ba de.
အတန်းစီစဉ်တင်ဆက်တဲ့မခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။အရင်ဆုံးအပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်။မြန်မာနိုင်ငံတွင်းငွေကြေးဖောင်းပွားမှုတွေဖြစ်ပေါ်နေတဲ့အတွက်အစိုးရကသတ်မှတ်လိုက်တဲ့အနည်းဆုံးအခကြေးငွေဟာအလုံသမားတွေတက်လုံလောက်မှုမရှိဘူးလို့အလုံသမားရေးဆောင်ရွက်သူတွေကပြောပါတယ်။စက်တင်ဘာ1ရက်နေ့ကစပြီးအနည်းဆုံးအခကြေးငွေသတ်မှတ်ပြီးနောက်ပိုင်းလုပ်ငန်းဝင်တွေမှာအလုံသမားတွေနဲ့အလုပ်ရှင်တွေကြားကဆက်ဆံရေးပုံစံတစ်ခုပြောင်းလဲလာနေပြီးတချို့ဆက်ယုံတွေပိတ်တော့မယ်ဆိုတဲ့ပြောဆိုမှုတွေရှိနေတယ်လို့အလုံသမားတွေလည်းယာနဲ့ချီအလုပ်ဖြုတ်ခံရတာတွေရှိလာနေတယ်လို့ဆိုပါတယ်အနေဆုံးလို့အားကအခကျင်းွေတတ်မှတ်ပြီးဖြစ်ပေါ်လာတဲ့နောက်ဆက်တွဲအခြေအနေကိုအလုံသမားအဖွဲ့ချုပ်ဥက္ကဋ္ဌဦးအောင်လင်းနဲ့မေးမြန်းပြီးကိုဇော်ဝဲလိုင်ကအခုသတင်းပတ်ရက်စီးပွားရေးကဏ္ဍမှာတင်ပြပေးထားပါတယ်ခင်ဗျာ
အနေဆုံးလို့အားကလာစားတတ်မှတ်ရေးကိစ္စကိုဦးအောင်လင်းတို့နည်းနည်းချီပြီးတော့အစိုးရရောဦးအောင်လင်းတို့လိုအလုံသမားကိုယ်စားလှယ်တွေရောဟိုဟာပေါ့နော်အပြန်အလှန်ဆွေးနွေးခဲ့ကြတယ်သူတေသနာတွေလည်းလုပ်ခဲ့ကြတယ်ဆိုတော့အခုထွက်လာတဲ့ရလကတနာယီကိုဟို450ကျပ်ဒါမှမဟုတ်ဒီနေ့လို့အားက3600ကျပ်ဆိုတာဟာဦးအောင်လင်းတို့ဘက်ကအလုံသမားတွေဘက်ကအလုံသမားကိုယ်စားလှယ်တွေဘက်ကရောသဘောတူသလားအဲ့ဒါတကယ်လက်တွေ့ကြတယ်လို့အားကလား
ဟုတ်ကဲ့ဒီ3600ကျပ်ပေါ့နော်ဒီ3600ကျပ်ကတော့ဒီကျွန်တော်တို့တနင်္လာလုံးကိုလွှမ်းခြုံတဲ့ဒီအနေဆုံးအခကြေးငွေသတ်မှတ်ခြင်းကပထမဦးဆုံးအကြိမ်ဖြစ်ပါတယ်ဒါကြောင့်မို့လို့ဒီမှာကျွန်တော်တို့နိုင်ငံရဲ့အလုံသမားတွေအတွက်ပထမဦးဆုံးသတ်မှတ်ပေးလိုက်ဒီနှုန်းနှတစ်ရက်ကိုတော့ကျွန်တော်တို့ကြိုးစားလက်ခံရမှာဖြစ်ပါတယ်သို့တော်လည်းပဲ လက်ရှိပေါ့နော်ကျွန်တော်တို့ဒီမှာကျွန်တော်တို့နိုင်ငံမှာဒေါ်လာဈေးက1290အထိပေါ့နော်မြင့်တက်နေတဲ့ကာလမှာဒီ3600ကျပ်ကတော့ဒီအချိန်ကလှုပ်သားတွေရဲ့ဘဝအမကန်ကျဲအတွက်ပေါ့နော်လုံလောက်တဲ့အချိန်တွေတခုမရောက်သေးပါဘူးခင်ဗျဟုတ်ကဲ့
ဒီရလထွက်လာတာကတော့နိုင်ငံတော်အစိုးရအလုပ်သမားရေးဝန်ကြီးဌာနနဲ့ဒီအလုပ်သမားကိုယ်စားလှယ်တွေနောက်ပြီးတော့3ဖလှယ်ဖြစ်မဲ့ထင်ပါတယ်ဟိုပေါ့လုပ်ငန်းရှင်တွေပါဝင်ပြီးတော့သဘောတူလိုက်တဲ့အခါချင်းဝင်လာခင်ဗျ
ဟုတ်ပါတယ်ခင်ဗျဟုတ်ကဲ့ပါမှန်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဆိုလို့ရှိရင်ဒါအခုစောစောဥအောင်လင်းပြောသလိုဆိုရင်ဒေါ်လာဈေးကလည်းတက်နေတယ်ဟောလက်ရှိဟောပေါ့နော်ဟိုလူနေမှုအသုံးစရိတ်တွေကလည်းတဖြည်းဖြည်းဒီငွေကြေးဖုံးပမှုအပါအဝင်တက်နေတော့ဒါစောစောဥအောင်လင်းပြောသလိုဒါဟိုလက်ရှိအနေထားနဲ့ဆိုရင်တော့ဒါလုံလောက်တယ်လို့ပြောလို့မရသေးဘူးဆိုရင်ဥအောင်လင်းတို့ဘက်ကဘလောက်များအဆူပြုတ်ခဲ့တယ်လဲဟိုအလုသမားကိုယ်စားလှယ်တွေဘက်ကပေါ့နော်ဒီအနေဆုံးလစာနဲ့ပတ်သက်ပြီး
ဟုတ်ကဲ့ကျွန်တော်တို့ဒီမှာအလုပ်သမားအဖွဲ့အစည်းတွေပေါ့နော်ဒီစုပေါင်းပြီးတော့နောက်ဆုံးလုပ်ခဲ့တဲ့ဒီအလုပ်ရုံဆွေးနွေးပွဲမှာတော့4000ကျပ်ကိုအစုပြုခဲ့ကြတာဖြစ်ပါတယ်။သို့တော်လည်းပဲဒီအနည်းဆုံးခကြင်ွေတမတ်ရေးမျိုးသားကော်မတီကနေပြီးတော့ဒီ3600ပေါ့နော်အစုပြုနှုန်းသာတတ်မှတ်ခဲ့တာဖြစ်ပါတယ်ဟုတ်ကဲ့
ဒါပေမဲ့ तू က4000ကျပ်ဆိုပေမဲ့လည်း तू ကတစ်နေ့လုံး7နာရီအပြည့်လုံးမှ तू 4000ကျပ်ရမယ်ဆိုတော့အခုဆိုရင်လည်း3600တတ်မှတ်ထားရဆိုရင်လည်း3600တစ်နေ့လုံးအပြည့်လုံးမှ3600ရမယ်ပေါ့နော်ရှင်းနိုင်အပြည့်လုံးမှာ
ဟုတ်ကဲ့ဟုတ်ကဲ့အလုတ်ချင်း၈နိုင်ရဲ့အတွက်ပေါ့နော်ဆရာဟုတ်ကဲ့အလုတ်ချင်း၈နိုင်ရဲ့အတွက်ကတော့ဒီ3600ကျပ်ပေါ့နော်အဲ့ဒီမှာတော့ကျွန်တော်တို့ဒီ3600ကျပ်ပေါ်မှာအခြားသောဝန်ဆောင်မှုတွေဖြစ်တဲ့ဒီ transport charges တို့ဒီ ferry season ပေးတာမျိုးတို့ပေါ့နော်နောက်ပြီးတော့ဒီလုပ်ငန်းဝင်မပြတ်ဒီပညာဆက်လက်တင်ကြားခွင့်ပြုပေးရတာမျိုးတွေနောက်ဒီနှစ်တိုးကြီးပေါ့နော်နှစ်တိုးကြီးထပ်ဆောင်ပေးရတာမျိုးတွေနောက်ဒီဝန်ထမ်းအင်အားစနစ်ကိုအကောင့်ထဲပို့ပေးရတာမျိုးတွေပေါ့နော်ဒီလိုမျိုးဝန်ဆောင်မှုတွေဒီဖြည့်ဆွက်ပေးမှသာလျှင်ဒါလုပ်သားတွေရဲ့အနာဂတ်ပေါ့နော်ကျွန်တော်တို့လုံလုံခြုံခြုံရှိမဲ့အခြေအနေဖြစ်ပါတယ်ခင်ဗျဟုတ်ကဲ့
အခုဟာကဒီနေ့ဟောပေါ့အလုပ်သမားတွေတဘောကဆက်ယုံနေမှာလုပ်တဲ့အလုပ်သမားတွေကတော့ဆက်ယုံနေနားလေးမှာသူတို့တန်းရတွေပါတယ်ရှိတယ်ဆိုပေမဲ့လည်းတာမန်တခြားဒီဆက်ယုံနေမှာမလုပ်တဲ့ဒီဟိုကိုလုတ်တဲ့အလုတ်နဲ့ဝေးလံခေါင်ဖျားတဲ့နေရာမှာနေကြတဲ့အလုတ်သမားတွေနေ့တူကသွားလာရေးဈေးကလည်းတော်တော်ကြီးတော့ဒီဟိုတနေ့3600ဆိုတာလမ်းစိတ်တာတာလောက်ပဲဖြစ်နေတော့အဲ့ဒါဟာတကယ်လက်တွေ့ကြပါရဲ့လားလို့ကျွန်တော်တို့ကစဉ်းစားကြည့်တာ
ပါဟုတ်ကဲ့ဒီမှာလက်ရှိအခြေအနေကတော့ဒီအနည်းဆုံးခကြင်ွေစက်တင်ဘာလ1ရက်နေ့ပေါ့နော်စတင်ကျုံးဝင်တဲ့နေ့ကစပြီးတော့အချို့ဆက်ယုံတွေကဖေရီတွေရုတ်သိမ်းလိုက်တဲ့အနေအထားမျိုးလေးတွေဖြစ်လာပါတယ်အချို့ဆက်ယုံတွေဒီလုတ်သားရှော့ချတဲ့အခြေအနေဖြစ်တယ်ပေါ့နော်အဲ့တော့တကယ်မြင်မြင်အခြေအနေမှာတော့ဒီမှာကျွန်တော်တို့ဒီမှာကဒီလုတ်သွားရတဲ့လုတ်သားတွေရဲ့ဒီကားကပေါ့နော်ကားကကဒီမှာတစ်ဆင့်နဲ့စီးပြီးလုတ်သွားတယ်ဆိုရင်အသွား200ပြန်200ကျက်400ပေါ့နော်ဒီမှာ transit လုတ်ရတယ်နှစ်ဆင့်စီးရတယ်ဆိုရင်အသွား400ပြန်400ဒီနေ့ကျက်800ပေါ့နော်အဲ့တော့ဒီမှာမထသကဒီမကြခင်မှာပဲဒီကျွန်တော်တို့ဒီမော်တော်ယာဉ်လိုင်းတွေပေါ့နော်ဒီရင်းစိကကိုပြောင်းလဲတတ်မှတ်တော့မယ့်အခြေအနေမျိုးဖြစ်ပါတယ်အကယ်၍သာမိုင်လိုက်တတ်မှတ်ခဲ့မယ်ဆိုရင်လက်ရှိရှိနေတဲ့ဒီရင်းစိကနှုံထားတဲ့ပိုတက်လာမှာပါအဲ့တော့ဒီကျွန်တော်တို့လုတ်သားတွေရဲ့ transport charges ကဈေးကဆရာဒီလာရတဲ့ဒီ3600ပေါ့နော်ဒီ38000ပေါ့နော်တလောက်ဒီတဲကနေပြီးတော့ဒီ passport charges ကို3ပုံ2ပုံနီးပါးလောက်ပြန်သုံးဆွဲရမယ်အခြေအနေမျိုးဖြစ်လာခဲ့ရင်တော့လူသမားတွေအတွက်ကတကယ်ကိုဗီဇာနှံချက်ဖြစ်စီမဲ့အခြေအနေတစ်ခုပါပဲ
။အော်ဆိုတော့အရင်ကဒီအလုပ်သမားတွေကို ferry season ပေးနေတယ်ဒီလောအားကမတတ်မှတ်ခင်မှာ ferry season ပေးနေတဲ့ company တွေကသူတို့ကအဲ့ဒီ ferry တွေကိုပြန်ရုပ်သိမ်းလိုက်တယ်လောအားကတိုးပြရတဲ့ဆိုတဲ့အကြောင်းပြချက်နဲ့လားခင်ဗျာ
။မှန်ပါတယ်ခင်ဗျာမှန်ပါတယ်ဟုတ်ကဲ့။
အဲ့တော့သူတို့အတွက်ဟိုအလုပ်သမားတွေအတွက်ပို့ပြီးတော့အခက်ခဲပို့ကြီးသွားတဲ့သွားမယ်ထင်တယ်ဘာလို့ဆိုတော့ကားဆောင်ရတာနဲ့ဘာလဲဖယ်ရီတဲ့ဆိုင်တော့သူတို့အတွက်အချိန်လဲပို့ကုန်မယ်ဈေးစကားလဲပို့ကြီးမယ်ပေါ့အဲ့ဒီသဘောဖြစ်မယ်ထင်တယ်အလုပ်သမားတွေအတွက်ပို့ပြီးနှစ်နာသွားသလားဒီကိစ္စဘယ်လိုမြင်လဲဗ
ျမှန်တယ်ခင်ဗျဒီမှာတစ်ချက်ကျွန်တော်တို့နှစ်နာမှုတွေရှိတယ်နောက်တစ်ချက်ကလည်းပဲ overtime ကိစ္စပါဒီ overtime မှာတော့ကျွန်တော်တို့နိုင်ကြီးက2ဆပေါ့ဆရာရဲ့ဒီတနားရီခု450နှုန်းမှာ overtime ဆိုရင်900ပေါ့နော် overtime 900ဆိုတော့သူကတနည်းကို overtime 2နာရီရှင်းသူက1800ကျပ်ထပ်ပေးရမယ့်အခြေအနေမှာ overtime တော်တော်များများကိုစေဝင်နေရုပ်သိမ်းလိုက်တဲ့အခြေအနေလည်းပဲရှိပါတယ်အဲ့တော့လက်ရှိအခြေအနေကတော့ဒီ၄ရက်အတွင်းမှာပေါ့နော်အလုပ်သမားတွေနဲ့ဒီလုပ်ငန်းဝင်ဆက်ဆံရေးပုံတရံတစ်ခုစတင်ပြောင်းလဲလာတော့တွေ့ရပါတယ်။ complaint တွေတော်တော်များများတက်လာတယ်။နောက်တစ်ချက်ကဒီလုံတဲ့ရင်ဝန်ထမ်းပေါ့နော် senior junior ပြဿနာပါ။လုံတဲ့ရင်ဝန်ထမ်းနေနဲ့ဒီလုံတဲ့နှုဝန်ထမ်းနေကြမှာလာတာတတ်မှတ်တဲ့ဒီအဆင်ဆင်တိုးမြင့်လာမဲ့ပုံသဏ္ဍာန်ဒီမှာ level ပေးချနိုင်ချက်ဖြစ်လာတော့တွေ့ရပြီးတော့တော်တော်လေးဒီဝေဖန်တဲ့အတန်တွေစီစီညာညာထွက်လာတာတွေ့ရပါတယ်။ဟုတ်ကဲ့
။ဟုတ်ကဲ့။ဆိုတော့အလုပ်သမားတွေဘက်ကနေဒါပြောလာကြတဲ့အတန်တွေပေါ့နော်
။ဟုတ်ကဲ့ပါခင်ဗျာ။ဟုတ်ကဲ့။
နှစ်တင်နဲ့ချီပြီးဆွေးနွေးကြရတယ်မဟုတ်လားဗျာဆိုတော့အခုအဲ့ဒါကိုထပ်ပြီးတော့ဘယ်တော့များပြန်ဆွေးနွေးဖို့ရှိသလားဒီကိစ္စအခုဟိုပါပေါ့ ဟိုလက်တွေ့အကောင့်ထဲပေါ်တဲ့အဆင့်ကိုရောက်လာပြီဆိုတော့ဟိုနောက်ဆက်တွဲဖြစ်နေဘလို့ပြဿနာတွေဖြစ်တယ်ဆိုတာလည်းကိုမြင်တွေ့ရပြီဆိုတော့ဘယ်အဲ့ဒါကိုအမြန်ဆုံးပြန်ပြီးတော့ဆွေးနွေးညှိနှိုင်းကြဖို့ရှိသလား
ဟုတ်ကဲ့ဒီမှာတော့ကျွန်တော်တို့ဒီမြို့သားကော်မတီအဆင့်လေးပေါ့နော်သူသက်ဆိုင်ရာကဏ္ဍလည်းဖွဲ့စည်းပြီးဖြစ်ပါတယ်ဒီအစိုးရအလို့ရှင်လို့ဒီမှာ၃ပွင့်ဆိုင်ပါဝင်တဲ့ဒီမြို့သားကော်မတီပေါ့နော်ဒီဖွဲ့စည်းထားပြီးဖြစ်ပါတယ်ရှိတဲ့အခါကျတော့ကျွန်တော်တို့ဒီစက်တင်ဘာလတလားလုံးလုံးကိုကျွန်တော်တို့ဟိုတူဆောင်ကျပ်ပြီးတော့ဒေဂျာဂယူဆိုင်ပြီးကြီးရှိဖို့လိုတယ်အခုဆိုရင်ဒီမှာလိုင်းတရားဆက်မှုစုံပေါ့နော်ဆက်မှုစုံတွေမှာကိုဒီဆက်ုံပိတ်သိမ်းမဲ့အနေထားတွေပေါ်လာတယ်ဒီလိုသမားအရာနဲ့ချပြီးတော့ short ချတဲ့အခြေအနေမျိုးမှာရှိတယ်နှစ်ရက်နှစ်စင်းအရာကိုပဲလိုင်းတရားဆက်မှုစုံမှာဒီ short ချတဲ့လုပ်သားပမာဏပေါ့နော်ဆက်ုံ၄ရုံမှာလုပ်သား900ကျော်ကျော်လောက်ဒါအလုပ် short ချတာမျိုးတွေရှိလာတယ်ဥပဒေနဲ့ညီညွတ်ခြင်းပေးမပေးရှိစေရမယ်တကယ်လို့ဥပဒေနဲ့ညီညွတ်ခြင်းမပေးပဲဒါအလုပ်ရဆက်ခဲ့မယ်ဆိုလို့ရှိရင်ဥရေရရေးယူဖို့ကျွန်တော်တို့လုပ်ရမယ်နောက်တစ်ခုကအလုံသမားတွေဘက်ကနေပြီးတော့ဒီဥရေကြောင်းနဲ့မညီညွတ်တဲ့ဒီ PR ပေးမှုမျိုးတွေကိုကြားဆွဲဆိုကျင်တယ်ဆိုရင်လည်းပဲကျွန်တော်တို့ကဒီဥရေကြောင်းအရာအကူအညီပေးမှာဖြစ်ပါတယ်အဲ့ဒီလိုမျိုးတစ်ဖက်ကဥရေကြောင်းအရာကိုစီကြပ်ပေးရမယ်ကိစ္စတွေရှိသလိုတစ်ဖက်မှာလည်းပဲဒီအပြန်အလှန်နားလည်မှုတစ်ခုတည်ဆောက်ပေးဖို့အတွက်ကိုကျွန်တော်တို့ဒီတွဲဆောင်ဆွေးနွေးမှုတွေကတော့ဆက်တိုက်လုပ်ရမယ်အလားအလာရှိနေတယ်လို့မြင်ပါတယ်
ကိုယ်တော်ဝန်ထမ်းစီစဉ်တင်ဆက်တဲ့ပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုတစ်ခါတော့သုတဆောင်နဲ့အမေရိကန်တခွင်စီစဉ်ကိုနားဆင်ရမှာပါမြန်မာနိုင်ငံကရေဘေးသင့်ပြည်သူတွေကိုကူညီနိုင်ရေးရေရှိပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုနိုင်ငံတကာလူရှင်တွေပြည်တွင်းလူရှင်တွေပြည်ထောင်စုဖွဲ့တွေနဲ့အတူအစိုးရကဆောင်ရွက်နေတဲ့ချိန်ထဲမှာပဲအမေရိကန်ပြည်ထောင်စုရောက်မြန်မာနိုင်ငံသားတွေကလည်းရေဘေးသင့်ပြည်သူတွေကိုအကူအညီပေးနိုင်ဖို့ဆောင်ရွက်ခဲ့ပါတယ်ကိုအောင်ကဆက်သွယ်မေးမြန်းပြီးတော့တင်ပြပေးထားပါတယ်ခင်ဗျာ
မြန်မာနိုင်ငံကရေဘေးသင့်ပြည်သူတွေကိုကူညီနိုင်ဖို့အတွက်အမေရိကန်ပြည်အောင်စုမှနေထိုင်တဲ့မြန်မာတွေဟာသူတို့နေထိုင်ရာပြည်နယ်တွေအလိုက်ရန်ကုန်ကိုရှာဖွေတာမှာဒီနယူးယောက်ပြည်နယ်မြို့တော်မှာတော့ရန်ကုန်ကိုရှာဖွေပွဲကိုဒီလွန်ခဲ့တဲ့လတုန်းကပြုလုပ်ခဲ့ပါတယ်သတ်မီဒီယာအဖွဲ့ကကမာကထပြည်လို့ကျင်းပါတဲ့ဒီရမုံငွေပွဲနဲ့ပတ်သက်လို့အဖွဲ့ရဲ့မန်နေဂျာကိုရဲလင်းကအခုလိုစပြီးတော့ရှင်းပြပါရယ
်ပမာပြည်မှာလိုအပ်တဲ့ကလေးတွေအတွက်ဆိုပြီးတော့ကျွန်တော်နှစ်တိုင်းရမုံငွေရှာပွဲလုပ်တယ်ဒီနှစ်တော့ပမာပြည်မှာလည်းဒီရေဘေးကြောင့်ဒုက္ခရောက်နေတာတွေ့ရတဲ့အခါကျတော့ကျွန်တော်တို့တာဂက်ပြောင်းပြီးတော့ဒီနှစ်ရေဘေးတွဲလို့ဟိုကိုတက်နိုင်သလောက်ကူအောင်ဆိုပြီးတော့ဒီနှစ်ပတ်အတွင်းပေါ့နော်အချိန်တိုတိုတောင်းတောင်းတဲ့ဟိုကျူစာပြီးတော့ fundraising လေးတစ်ခုလုပ်ဖြစ်တယ်
ဘလို့ပုံစံမျိုးနဲ့ဒီရေမုံငွေရှာဖွေပွဲလေးလုပ်ခဲ့တယ်ဆိုတဲ့အကြောင်းကိုတော့နည်းနည်းလေးရှင်းပြပေးပါဦး။ဒီ
တိုင်းဟိုကျွန်တော်တို့ profile လေးတစ်ခုရှိတာပေါ့နော်။ကျွန်တော်တို့ရဲ့တငယ်ချင်းတွေ mix တွေ supporter တွေဇီးကနေအဲ့လိုမျိုး food လေးတွေအလှခံပြီးတော့ဒီတိုင်းဟိုအလကားဟို entrance fee ဆိုလုံးဝ waive လုပ်လိုက်ပြီးတော့ဟိုတက်နိုင်တဲ့လောက် donation အဝမှာထည့်ပြီးလို့ရှိရင်ထည့်ရကြရင်မြန်မာစာကြိုက်တဲ့လောက်အဝစာ buffet line နှစ်ခုနဲ့ပေါ့နော်။အဲ့လိုမျိုးဟို live ဟို stage show လေးတစ်ခုတည်းတစ်ခုနဲ့အဲ့လိုမျိုးဖြောပြေးပြီးတော့အဲ့လိုရမုံငွေရှာတာပေါ့နော
်ပြီးခဲ့တဲ့နှစ်ပတ်လောက်ကလုပ်ခဲ့တဲ့ရမုံငွေရှာဖွေပွဲကိုပရိတ်သတ်ဟိုဘလောက်လောက်လာကြလဲခင်ဗျ
ကျွန်တော်တို့မှန်းကြည့်တော့900ဆွန်းဆွန်းလောက်လာတယ်အရင်နှစ်တည်းကတည်းကဆိုရင်တော့လူနေတယ်အရင်နှစ်တည်းကဆိုအဲ့လို600 800လောက်အများတန်းလာဒီနှစ်ကနှစ်ပတ်အတွင်းလုပ်လိုက်တော့တချို့လည်းခရီး summer vacation season ဆိုတော့ခရီးသွားတဲ့လူတွေပါနေတယ်တော်လမတိလိုက်တဲ့လူတွေနဲ့လူနည်းနည်းလေးနဲတာပေါ့နော်ဒါပေမဲ့အတိုင်းထက်အလွန်ပါပဲလာတဲ့လူတွေကလည်းစေရနာတရာတရားချတောင်းသားနဲ့ဟိုကိုတိုင်းပြည်ကလူတွေကိုလေကိုပြန်ချီခြင်းနဲ့စိတ်နဲ့ဆိုတော့အလှငွေအလုံးပေါင်းကျွန်တော်စိတ်တယ်ပွဲမှာကြီးပဲကျွန်တော်တို့18,000ကျော်ရတယ်အဲ့ဒီပွဲမှာတိုင်ငင်းနဲ့အခုထက်ဒီဆက်လက်လူနေတဲ့ဟာဒီနဲ့ဆိုရင် 32,000 ကျော်ပေါ့နော်ကျွန်တော်တို့အလုံးကောက်ခံရရှိပါတယ
်ဒီရမုံငွေတွေရောဘယ်လိုလှူပြစ်လဲခင်ဗျ
ပွဲမတိုင်ခင်နေ့ကလည်းကြိုပြီးတော့ကျွန်တော်တို့ဒေါ်လာ1000ကိုပမာဒီကိုလွှဲပြီးတော့ကျွန်တော်တို့အရင်လှူပလိုက်ပြီးသွားပြီးဒေါက်ကင်ဂျီဖောင်ဒေးရှင်းရဲ့တီတကူဆရာတော်ကြီးရဲ့ပရာဟီတာအဖွဲ့နဲ့ကလေးမျိုးကတွဲလက်များအဖွဲ့၃ဘွဲ့ကိုခွဲပြီးတော့ US ဒေါ်လာ1000ကျွန်တော်တို့လှမ်းလှူလိုက်တယ် and then အခုပွဲပြီးတော့ကျွန်တော်တို့နောက်ထပ်အခုဒီတစ်ပတ်နှစ်ပတ်အတွင်းမှာကျွန်တော်တို့ဟိုစီစဉ်လာပြီးသွားပြီးDokenji Foundation on dollar 1000 kwe thal lu me. Kle myo wa ai parahita apwe dollar mya parahita apwe wo naw tat dollar 9000 ai kle papat le ya ywa ri dukha yauk khe de ywa ri a lo ye chan le thu taw yin atwet chanaw lo 9000 thal lu me man na daw.
Di top median apwe a ni ne yo di di apwe win ni ko dai nga ni pi lo di ye be tin ni de pi tu ri shi ye data ri wo ko dai twa yauk pi lo wo hlu dan da myo yo shi ba la khmyar.
ကျွန်တော်တို့ကိုယ်တိုင်ဒီအမေရိကနေတော့မသွားဘူးပေါ့နော်အရင်နှစ်တည်းကတော့သွားခဲ့ဘူးတယ်ကျွန်တော်ကိုယ်တိုင်လည်းပမာပြည်မှာအဲ့လိုမျိုး ဟိုမိဘမဲ့ကလေးကြောင်းတွေကိုတကြောင်းဝင်တကြောင်းထွက်လိုက်ကြည့်ပြီးတော့အလိုလိုအပ်တဲ့ဟာတွေ survey လုပ်ပြီးတော့အလိုဝယ်ချမ်းပြီးတော့ကိုယ်တိုင်ဖြူခဲ့မှုတယ်တချို့နှစ်နှစ်လောက်ကျွန်တော်ကိုယ်တိုင်သွားတယ်ဒါပေမဲ့ဒီကနေသွားပြီးလှူဖို့ကြတော့အဲ့လိုအဆင်သိပ်အဆင်မပြေအောင်ရန်ဝေးတဲ့ခါကျတော့ကျွန်တော်ရန်ကုန်မှာအဲ့ဒီမြစ်တာမွန်ဆွန်လောင်အသင်းဆိုတဲ့ဟာရှိတယ်ကျွန်တော်ရဲ့အတီးကဒီသက်မီဒီယံအတွက် volunteer လုပ်ပေးတဲ့အုပ်စုပေါ့နော်ကျွန်တော်တို့တာဝန်ကလာအဲ့ဒီအဖွဲ့တွေရဲ့အနန္တတခြားတငယ်ချင်းမိတ်ဆွေတွေကလည်းဟိုဘက်ကနေတက်နိုင်တယ်လို့ကူညီတဲ့လှူခြင်းတဲ့ဟာတွေကိုသူတို့ဖြစ်အောင်လုပ်ပေးတယ
်သက်မီဒီယံအဖွဲ့ကိုဘလို့စပြီးတော့ဖွဲ့ပြီးလဲနောက်ဟိုဘလို့လှူရှားမှုတွေလုပ်ဖြစ်လဲဆိုတဲ့အကြောင်းတွေကိုရောရှင်းပြပေးပါအောင
်ဒီအဖွဲ့လေးထောင်ပြတဲ့အကြောင်းကဆော့ဆော့ပြောတယ်လို့ပဲ musician 3ယောက်ကသူတို့music နဲ့တခုခုပေါ့နော်အကျိုးပမာပြီးရောပါအကျိုးပြုနိုင်မလဲဆိုတော့ကျွန်တော်ကဒီ community တဲ့မှာနည်းနည်းလေးအဲ့လိုမျိုး active ဖြစ်တဲ့အခါကျတော့တို့ကကျွန်တော် propose လုပ်လာတယ်တို့အဖွဲ့လေးထောင်ပြီးတော့ပွဲလေးတွေလုပ်အောင်နဲ့ရတဲ့ပတ်စံနဲ့ပမာပြီးကိုလှူမယ်ပေါ့နော်တက်နိုင်သလောက်ဆိုဖြစ်ချင်တော့အဲ့ကျွန်တော်တို့စာဖွဲ့တဲ့နှစ်ပဲ2008 I believe အဲ့ဒီမှာ Nagis ပမာဒီမှာ Nagis မုံနိုင်ကြတယ်ဆိုတော့အဲ့ဒီနှစ်ကအဲ့ဒီပွဲအဲ့နာဂတ်မတိုင်ငယ်မှာကျွန်တော်တို့ပွဲလေးတစ်ပွဲလုပ်ပြလိုက်တယ်အဲ့ရတဲ့ဒေါ်လာ6000နဲ့အဲ့ပထမဆုံးနှစ်ပေါ့နော်ဒေါ်လာ6000နဲ့အဲ့လိုပမာပြီးအဲ့ဒီ AWD တိုင်းမှာကျွန်တော်တို့ကြောင်းလေးတစ်ကြောင်းဆောက်ပြတယ်မူလာတန်းကြောင်းလေးတစ်ကြောင်း4500နဲ့ဆောက်တယ်နောက် 4500 ကျတော့အဲ့ဒီရန်ကုန်ကအဲ့ဒီကိုတူကိုဒါဖုံဖုံတပါထောင်လာတယ်မိဘမဲ့ကလေးကြောင်းအလုံးစုပြလိုက်တယ်ဟိုလိုအပ်တဲ့ဟာတွေပေါ့နော်
ဟုတ်ကဲ့ဟိုနောက်ဆုံးမေးခွန်းပါခင်ဗျာအခုလိုအကူအညီတွေပေးနိုင်မှုရောနောက်ထပ်ဘာရီစီဇန်ထားလဲဆိုတာကိုရှင်းပြပေးပါခင်ဗျာ
လောလောဆယ်တော့ရေကြွားရဲပါတယ်ပေါ့နော်ဒါပေမဲ့ရန်ကုန်မှာရန်ကုန်ရလုံးမို့ဟိုဗမာပြည်တစ်ခုလုံးမှာအဲ့လိုမျိုးဟိုခိသွားတဲ့ damage အရန်ကြီးတယ်နောက်နှစ်နှစ်သုံးနှစ်အတွင်းဒီစားတောက်ဆရာတွေရောလူတွေဟိုပြန်လည်ထူထောင်မှုကိစ္စတွေရောအများကြီးပေါ့နော်ဆန်နဲ့ပတ်သက်လို့ရှိရင်အများကြီးဟိုထပ်လူသေးတယ်ကျွန်တော်တို့ရှင်းပြအောင်ကျွန်တော်တို့လူတဲ့ပတ်စံကဘာမှမရှိဘူးတကယ်တကယ်ဟိုမှာလူရတဲ့အတိုင်းအတာနဲ့ရှင်လို့ရှိရင်ဆိုတော့တက်နိုင်တယ်လို့အားလုံးဝိုင်းပြီးတော့ကျွန်တော်တို့ဇီယာတဆင်လှူမတော့မဟုတ်ဟိုကိုတက်နိုင်တဲ့လောက်ဟိုတယောက်ဟိုတက်နိုင်တဲ့လောက်ဝိုင်းပြီးတော့ဝိုင်းကူကြပါလို့
ဒါကတော့ရေပေးတင်ပြည်သူတွေကိုကူညီဖို့နယူးယောက်မြို့ကလူငယ်တွေရဲ့ရမုံငွေရှာဖွေပွဲအကြောင်းကိုမေးမြန်းခဲ့တာပါအမေရိကန်နောက်လေပိုင်းဒေသမှာရှိတဲ့ Wisconsin ပြည်နယ်မှာနေထိုင်တဲ့သူတွေကတော့တဲအင်တဆင်လိုက်လံပြီးတော့အလူငွေကောက်ခံကြတယ်လို့ဆိုရတယ် Milwaukee မြို့မှာနေထိုင်တဲ့ကိုသူရင်ဝင်းကအခုလိုစပြောပါတယ
်ကျွန်တော်တို့ဒီမှာတော့ဆိုရင်အဲ့လိုမျိုးရေပေးချက်လာပြီးဆိုတော့ကျွန်တော်တို့ဒီဟာတော့ကိုပေါ့နော်ကျွန်တော်တို့ဟိုဟိုစားပရာဟိတာဆိတ်ရှိတဲ့လူတွေစုစည်းပြီးတော့ကျွန်တော်တို့ကဒီပိတ်ရက်တွေကြားတဲ့ခါကျရင်ကျွန်တော်တို့သူတို့ဖုန်းလန်းဆက်တယ်နောက် Facebook ကနေလည်းကျွန်တော်တို့ကနေတော့ဟိုဆော်အော်တာပေါ့နော်ကျွန်တော်ဒီအစီအစဉ်လေးလုပ်ချင်တယ်ကျွန်တော်တို့ live လုပ်ချင်တယ်ပေါ့နော်အဲ့လိုဆော်အော်ပြီးတဲ့ခါကျတော့သူတို့ချီဖုန်းဆက်ပြီးတော့ကျွန်တော်ကတွားပြီးတော့ဟိုအိမ်မှာတွားလှူခံတာပေါ့နော်တချို့ကလည်းကျွန်တော်တို့တင်ထားတဲ့ Facebook မှာကြည့်ပါအဲကျွန်မတို့ရှိလဲလာပြီးတော့လှူခံပါဆိုပြီးတော့အဲ့လိုမျိုးပြောကျွန်တော်ဟိုတွားပြီးတော့လူလိုက်ခံတဲ့ခါကျတော့ပထမကနဦးမှာပထမဦးဆုံးကျွန်တော်လူငွေပထမ $6,300 ကျော်ရတယ်ခင်ဗ
ျဟုတ်ကဲ့ဟိုအခုကျတော့ဗောဒီအလူငွေတွေကကောက်တုံးမဲလားကောက်ပြီးသွားပြီလား
ကျွန်တော်တို့ဟိုကောက်ပြီးသွားပါပြီအဲဒီရေဘေးအတွက်ကတော့ကျွန်တော်ကောက်ပြီးပြီဟိုအဲဒီပထမတစ်ဆင့်မှာ $6,300 ကျော်နောက်တစ်ခါနောက်ထပ်ထပ်ပြီးတော့လူသားလေးတွေရှိတယ်အဲဒီဟာလေးတွေပါထပ်ပြီးတော့ပို့ပြီးတော့ကျွန်တော်ဟိုကိုဝေလူကျော်တို့ foundation ကိုဆက်သွယ်ပြီးတော့လှူဒန်းလိုက်ပါလား
နောက်ဒီ $5စီလာကောက်မယ်ဆိုပြီးတော့ဒီပြောထားတာ Facebook မှာကျွန်တော်တို့တွေ့လိုက်ရပါတယ်ဟိုအဲ့ဒီအကြောင်းကိုနည်းနည်းတော့ပြောပြပြပြအောင
်ဟုတ်ကဲ့ကျွန်တော်တို့ကတော့ဒီမှာအခုဒီမေဝါကီမှာဒီကမြန်မာမိသားစုတွေနေတဲ့အခုလက်တလောမှာအဲ့လိုပေါ်သွားတဲ့ရေဘေးကိစ္စတွေမှာဟိုဥပပေါ့နော်ရောအန်ဒီယာတစ်ခုရနောက်နောက်ကျရင်ဒီလိုမျိုးဖြစ်လာပြီးဆိုရဲ့အကြောင်းဆိုကိုရရဆိုတော့အခု $5 foundation ဆိုပြီးတော့တော့စာရီလုံးလာလေးလည်းရှိပါသေးတယ်အဲ့ဒီဟာတမိသားစုကိုနော်တစ်လောက်မှာ$5ပဲထည့်ပါအဲ့တစ်လောက် $5ထည့်တဲ့ဟာကိုစုစည်းပြီးတော့ကျွန်တော်တို့အော်ဗမာတင်းရှိရမယ်အခုလိုမျိုးမြန်မာအတိအကတော့မြန်မာပြည်မှာသဘာဝဘီအန်အေကြီးပေါ်လာပြီဆိုရင်ပထမဦးဆုံးကျွန်တော်တို့ကချက်ချင်းကူညီပေးနိုင်မှုဆိုရင် $5 foundation ကိုစပြီးတော့လုပ်နေပါတယ်အဲ့ဒါကလည်းရေဘေးကိုကူညီနေတာရလာတဲ့ဒီအကြံပေါ့နော်ရလာတဲ့စိတ်ကူးလေးပ
ါဟုတ်ကဲ့ဟိုတက်လာကို $5စီထည့်ပြီးတော့ငွေစုမဲ့အစီအစဉ်မှာရောမိသားစုတွေဘယ်လောက်များပါဝင်ကြလဲခင်ဗျာ
လောလောဆယ်ကျွန်တော်တို့ဟိုအစပြုတ်လိုက်တဲ့အချိန်မှာလောလောဆယ်မိသားစု50ဝန်းကျင်လောက်ရပါတယ်အားလုံးဝင်ကြမှာတချို့ကလည်း $5အပြင်ကိုသူတို့ကပို့ကျွန်တော်တို့ကတော့အချိန်ကတော့$5အနည်းဆုံးထည့်ပြီးတဲ့ခါကျရင်ကိုကစိတ်အားထက်တိုင်ပဲပို့ထည့်လိုက်ရတယ်ဆိုတော့ဆက်ဆက်ချင်းမှာလည်းအဲ့လိုစိတ်အားဟိုသူတို့အားရကြကောင်းပါလူရောက်ဟိုမိသားစု50ဝင်းကျင်လောက်ကလူတန်းထားတဲ့ငွေလောလောဆယ်$5,965တော့အစားပြည့်ရပါဘူးအဲ့ဒါကိုကျွန်တော်စလုပ်လို့ပါ
ကိုအောင်အစီအစဉ်တင်ဆက်တဲ့သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
American Soya ရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
American ပြည်ထောင်စုရဲ့စွမ်းအားနဲ့ချမ်းသာကြွယ်ဝမှုကိုဖန်တီးကြတဲ့အလုပ်သမားတွေကိုဂုဏ်ပြုသောအဖြစ်နှစ်စဉ်စက်တင်ဘာလပထမပတ်ရက်တနင်္လာနေ့ကိုအလုပ်သမားနေ့ဖြစ်သတ်မှတ်ထားပါတယ်ရှေ့ခေတ်ကတည်းကဒီကနေ့အထိအလုပ်ဟာတန်ဖိုးရှိတယ်မြင့်မြတ်တယ်လို့ယုံကြည်ခဲ့ကြတာပါ American ပြည်ထောင်စုမှာလည်းဒီယုံကြည်ချက်ဟာလွန်ခဲ့တဲ့နှစ်ပေါင်း100ကျော်ကတည်းကရှိနေခဲ့ပါတယ်အများအားလည်းရဲ့အနေနဲ့အလုတ်သမားနေမှာဂုံပြုပွဲအခမ်းအနားတွေကိုနယူးယောက်မြို့မှာ1880ပြည့်နှစ်တွေတဝိုက်ကနေစတင်ပြီးအလုတ်သမားသမဂ္ဂတွေကဥဆောင်ကျင်းပခဲ့တာပါအလုတ်လုံနေကြတဲ့အမျိုးသားအမျိုးသမီးတွေရဲ့အရေးအတွက်စွမ်းအားနဲ့စိတ်ဓာတ်တွေကိုတရုတ်ပြတဲ့အနေနဲ့လည်းဖြစ်ပါတယ်အလုတ်သမားသမဂ္ဂတွေဟာချီတက်ပွဲတွေလူထုဟောပြောပွဲတွေကိုစီစဉ်ကျင်းပတဲ့အပြင်တနေ့ကိုအလုတ်ချိန်၈နာရီစံနှုန်းသတ်မှတ်တာမျိုးအလုတ်သမားတွေအတွက်အကျိုးရှိမဲ့ဥပဒေသစ်တွေအတွက်ဖိအားပေးဖို့ဆန္ဒပြပွဲတွေကိုလည်းပြုလုပ်လေ့ရှိခဲ့ပါတယ်။ဒီလှုပ်ရှားမှုဟာအခြားမျိုးတွေကိုပါပြန့်နှံ့သွားပြီး1894ခုနှစ်မှာလွှတ်တော်ကနေအမေရိကန်အလုတ်သမားအားလုံးကိုဂုဏ်ပြုတဲ့အနေနဲ့နိုင်ငံတော်အားလည်းရဲ့အဖြစ်သတ်မှတ်ပြထန်းခဲ့ပါတယ်။ဒါပေမဲ့လည်းအလုတ်သမားသမဂ္ဂတွေရဲ့ပူးပေါင်းဆောင်ရွက်မှုဟာနှစ်အတော်ကြာကလေးကကျဆင်းလာခဲ့ပါတယ်။အခုဆိုရင်လူအများစုအတွက်ဒီအားလဲရနေဟာနွေရာသီရဲ့သတင်းပတ်ကုံဆုံးနဲ့ပိတ်ရက်ရှိဖြစ်လာပြီးအပန်းဖြေချိန်နဲ့မိသားစုတငယ်ချင်းတွေအတူစုံစည်းဖို့အချိန်ဖြစ်လာပါတယ်။ရွေးကောက်ပွဲကျင်းပမယ့်နှစ်တွေမှာဆိုရင်တော့ချစ်တက်ပွဲနဲ့လူထုဟောပြောပွဲတွေအပြင်အားကစားပြိုင်ပွဲတွေနဲ့ပျော်ပွဲစားတွေရှိနေပါတယ်။အများစုအတွက်အလုတ်သမားနေ့ဆိုတဲ့အတိတ်ပဲဟာအလုတ်မလုတ်ရတဲ့နေ့ဖြစ်ပြီးနွေရာသီကနေစောင်းဥပေါင်းရာသီပြောင်းချိန်မတိုင်ခင်နဲ့ကျောင်းစာတင်နှစ်စာဖွင့်ချိန်လည်းဖြစ်ပါတယ်။အချိန်ကြာလာတာနဲ့အမျှအမေရိကန်ပြည်ထောင်စုမှာလုပ်ငန်းခွင်အခြေအနေတွေပြောင်းလဲခဲ့ပါတယ်။အခုဆိုရင်အမေရိကန်အများစုဟာစက်ယုံတွေမှာပင်ပင်ပန်းပန်းလုပ်ကိုင်နေကြတာထက်ရုံးကန်အဆောက်အုံနဲ့ဝန်ဆောင်မှုလုပ်ငန်းတွေမှာပဲလုပ်ကိုင်နေကြတော့တာပါ။သို့တော်လည်းပဲအခုလိုအားလက်ရက်နဲ့နိုင်ငံရဲ့အလုပ်သမားတွေကြားဆက်ဆက်မှုဟာအမေရိကန်ပြည်ထောင်စုရဲ့စီးပွားရေးနဲ့လူမှုရေးရာအောင်မြင်မှုတွေရဲ့အခြေခံအကြောင်းရင်းကိုအသိအမှတ်ပြုနေတာဖြစ်ပါရဲ့ရှင
်။အမေရိကန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
အဲ့တော့ရှင်ကအခုနားဆင်ကြရတာကတော့ American Soya ရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အဘော်မဟုတ်ကြောင်းအသိပေးရပါတယ်ခင်ဗျာ VOA American အတန်ရဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကို line number 16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုတော့ကမ္ဘာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
စစ်ဘေးဒဏ်နဲ့ရင်ဆိုင်နေရတဲ့အရှေ့လယ်ပိုင်းဒေသကဒုက္ခသည်ပေါင်းထောင်နဲ့ချီပြီးလက်ခံသွားမယ်လို့ပြင်သစ်နဲ့ဗြိတိန်နိုင်ငံတို့ကတင်းတင်းလာနေမှာသဘောတူလိုက်ပါတယ်။ဒါပေမဲ့အခုရပိုင်းနဲ့အတွင်းဂျာမနီနိုင်ငံတဲကိုအလုံးအင်းနဲ့ဝင်ရောက်လာနေကြတဲ့ဒုက္ခသည်ဥယေကြီးမားနေမှုကြောင့်သူတို့နိုင်ငံကလက်ခံမဲ့အရေးအတွက်ဟာနေပါနေတယ်လို့ရှုမြင်ခံနေရပါတယ်။ပြင်သစ်နိုင်ငံအနေနဲ့ဒုက္ခသည်14,000ကိုလက်ခံသွားမယ်အကြောင်းသမရဖရန်ဆွာအိုလန်းကပြောလိုက်ပြီးဗြိတိန်နိုင်ငံအနေနဲ့ကတော့ဒုက္ခသည်20,000ကိုလက်ခံသွားမယ်လို့ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကပြောပါတယ်။ယူကရိန်းနိုင်ငံအရှေ့ဘက်မှာဖြစ်ပွားနေတဲ့ပြည်ပကဆုံးသက်ရေးရရှိထားတဲ့ငြိမ်းချမ်းသဘောတူညီချက်လက်တွေ့အခောင်အထည်ဖော်ဆောင်တဲ့အနေနဲ့ဂျာမနီ၊ရုရှား၊ယူကရိန်းတို့နဲ့လေပွင့်ဆိုင်ဆွေးနွေးဖို့အတွက်ပြင်သစ်သမ္မတဖရန်ဆွာအိုလန်းကတောင်းဆိုလိုက်ပါတယ်။ဒါဟာရုရှားအပေါ်အနောက်အုပ်စုကချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေပြန်လည်ရုပ်သိမ်းရေးအတွက်ပြုလုပ်မဲ့ဆွေးနွေးပွဲလည်းဖြစ်ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားဟာတနင်္လာနေ့မှာကြားရောက်တဲ့အလုတ်သမားနေအားလိုက်ရဲ့ကိုဂုဏ်ပြုတဲ့အနေနဲ့ဘ ਹੁ အစိုးရစီမှာ contract နဲ့အလုပ်လုပ်နေတဲ့ဝန်ထမ်းပေါင်း3သိန်းအတွက်လစာအဖြတ်မခံရဘဲစေခွင့်ယူနိုင်မဲ့ဆုံးဖြတ်ချက်ကိုအတည်ပြုပေးလိုက်ပါတယ်။ဒီမိုကရက်တစ်ပါတီဝင်တူဖြစ်တဲ့သမ္မတအိုဘားမားတာဝန်ယူနေတဲ့နောက်ဆုံး16လအတွင်းမှာ Republican Party တွေထိန်းချုပ်ထားတဲ့လွတ်တော်မှာအလုတ်သမားတွေတက်တာချောင်းချီအစုပြည့်ချက်တင်သွင်းခဲ့ပေမဲ့အတိုက်ခံတွေကပယ်ချတာနဲ့ရင်ဆိုင်ခဲ့ရပါတယ်။မြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲအတွက်မဲဆက်စည်းရုံးမှုတွေကိုဒီကနေ့စက်တင်ဘာလ10ရက်နေ့မှာတရားဝင်စတင်ကြတော့မှာဖြစ်ပါတယ်။ရွေးကောက်ပွဲမတိုင်ခင်ရက်60လို့မှာမဲဆက်စည်းရုံးမှုတွေကိုစတင်ဝင်ပြုမယ်လို့ရွေးကောက်ပွဲကော်မရှင်ကကြေညာချက်ထုတ်ပြန်ထားတာဖြစ်ပါတယ်
။ကမ္ဘာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုက်ညင်ညာခဲ့တာပါ။ဒီမနက်စီစဉ်ထုတ်လို့ရေးမှုကဦးစံမိုးဝေဖြစ်ပြီးတော့အင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်။ VOE American အသံမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ8:00 line number 32 40 49 50နဲ့ line number 190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။တော်လာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါလိမ့်မယ်။ကျွန်တော်ညနေပါ
This program has come to you from the Voice of America, Washington.